Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်ပြည်အင်းမြန်မာပိုင်းစီစဉ်ရ2019ခုနှစ်မေလ15ရက်အင်္ဂါနေ့ညပိုင်း9နာရီနဲ့10နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့ဒိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးလုပ်ဖို့ရှိနေပါတယ်နိုင်ငံပေါင်း150တို့ကကွန်ပျူတာတွေရင်ဆိုင်နေရတဲ့ကမ္ဘာတလွားစိုက်ဘာတိုက်ခိုက်ခံရမှုဟာဆိုရင်ရုံးလုပ်ငန်းတွေပြန်လည်စတင်တဲ့ဒီကနေ့တနင်္လာနေ့မှာနောက်ထပ်ပိုများလာနိုင်တဲ့အနေအထားရှိနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီ27ရာစုပိုလန်မှာကြီးနဲ့ကုန်သွယ်ရေးရပ်ဝန်ကပတ်လမ်းမကြီး One Belt One Road ညီလာခံကနေမြန်မာနိုင်ငံအတွက်ဘယ်လိုအကျိုးတွေရမှာပါလဲ
ပမာတီရဲ့ cyber connectivity internet connectivity ကိုသူတို့တာဝန်ယူနေတဲ့ပမာတီရဲ့ Kazakhstan ရဲ့ Nepal ရဲ့အဲဆုံးနိုင်ငံကတရုတ်ကအကုန်လုပ်နေတယ်ပြောတယ်
တရုတ်မြန်မာရေးအကဲခတ်သောတာလာကျော်စောပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ TNL တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA တို့ကြားဒီကနေ့တိုက်ပွဲဖြစ်တဲ့တွင် EU ကမြန်မာနိုင်ငံကိုပေးမဲ့အထောက်ပံ့အကြောင်းတွေအပြင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညပဲထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားရဲ့အခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်္ဂါနေ့မှာရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဘူးတဲ့ဒုံးကျည်အမျိုးအစားအသစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်ခဲ့ပြီးနောက်မှာအမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာပါ။အခုနောက်ဆုံးမြောက်ကိုရီးယားဘက်ကစမ်းသပ်တဲ့ဒုံးကျည်ကတော့အစင်းနှစ်ဆင့်ပေါက်ကွဲနိုင်ပြီးကီလိုမီတာ4500လောက်အထိပြန့်တန်းနိုင်လောက်တယ်လို့လဲရည်ညွှန်းပြောဆိုကြပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကြောင့်ပဲတောင်ကိုရီးယားဘက်ကကမ္ဘာနဲ့ဆက်ဆံရေးပိုးပြီးခိုင်မာအောင်ဆောင်ရွက်တဲ့အနေနဲ့သမ္မတမွန်ဂျေအင်းကအထူးကိုယ်စားလှယ်တွေကိုကမ္ဘာတစ်လွှတ်ဆေးလွှတ်နေပါတယ်။အစိုးရတည်းရဲ့မူဝါဒတွေကိုရှင်းလင်းပြီးအမြင့်ကျေးဖလှယ်နိုင်ရေးအထူးကိုယ်စားလှယ်တွေကဆောင်ရွက်ကြမှာပါ။အကြီးစားနျူကလ িয়ার ထိပ်ဖို့တည်ဆောက်နိုင်စွမ်းကိုစမ်းသပ်တဲ့အနေနဲ့မြောက်ကိုရီးယားဘက်ကအသက်တီထွင်လိုက်တဲ့တာလတ်ပြင်းနဲ့တာဝိပြေချာဒုံးကျည်တစ်စင်းကိုခေါင်းဆောင်ကင်ချုံဦးရဲ့ကြီးကြပ်မှုနဲ့အောင်အောင်မြင်မြင်ဆက်သက်နိုင်ခဲ့တယ်လို့လဲဒီကနေ့အစောပိုင်းမှာပဲမြောက်ကိုရီးယားဘက်ကပြောပါတယ်အခုဆန်းသက်တဲ့ဒုံးကျည်က989ကီလိုမီတာအဝေးထိရောက်ရှိပြီးအမြင့်2118ကီလိုမီတာထိမြင့်နိုင်သမျှမြင့်အောင်ပြစ်လွတ်လိုက်တာကြောင့်အင်းကြီးချင်းနိုင်ငံတွေရဲ့လုံခြုံရေးပေါ်မှာတက်ရောက်မှုမရှိဘူးဆိုပြီးလဲမြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကပြောဆိုသွားပါတယ်ရှင်
ကမ္ဘာတဝန်းနိုင်ငံပေါင်း150ကျော်မှာပြီးခဲ့တဲ့ရက်ပိုင်းကစလို့ကွန်ပျူတာဆိုင်ဘာတိုက်ခိုက်ခံရမှုဖြစ်ပွားခဲ့ပြီးရုံးပိတ်ရဲ့အတွင်းလုပ်ငန်းခွင်သုံးကွန်ပျူတာတွေကိုလုံခြုံရေးစနစ်သစ် update မလုပ်ထားနိုင်တာကြောင့်ရုံးအလုပ်တွေပြန်ဆမဲ့ဒီကနေ့တနင်္လာနေ့မှာလည်းဒီတိုက်ခိုက်မှုကတရက်တည်းဆက်ပြီးဖြစ်ပွားနေွယ်ရှိနေပါတယ်။ ransomware ကိုငွေညှစ်တဲ့ internet cyber တိုက်ခိုက်မှုကြောင့်ကမ္ဘာတစ်လွှားကအဖွဲ့အစည်းအနည်းဆုံး3000ကျော်ကိုထိခိုက်စေခဲ့တယ်လို့ဥရောပရဲတပ်ဖွဲ့ Europol ကပြောပါတယ်။ကွန်ပျူတာစနစ် OS ကို update လုပ်ထားနိုင်တဲ့ကိုပိုင်သုံးကွန်ပျူတာတွေအတွက်ထိခိုက်မှုမရှိနိုင်ပေမဲ့ကုမ္ပဏီတွေနဲ့အစိုးရသုံးကွန်ပျူတာတွေမှာတော့လုံခြုံရေးစနစ်ကိုတိုးမြှင့်ထားဖို့လိုကြောင်းကွန်ပျူတာကျွမ်းကျင်သူတွေကပြောပါတယ်ကွန်ပျူတာဖိုင်ကိုဖွင့်လို့မရအောင် ransomware နဲ့တိုက်ခိုက်ခံရသူဟာသူ့ကွန်ပျူတာတွေကအချက်လက်တွေကိုပြန်ရရှိဖို့ဆိုရင် Bitcoin ငွေပေးစနစ်ကတစ်စင်အမေရိကန်ဒေါ်လာ300ပေးရမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကိုသမ္မတ Trump ကယာရုကဖေချလိုက်ပြီးတဲ့နောက် FBI ညွှန်ကြားရေးမှူးသစ်ကိုရှာဖွေနေပါတယ်။အစိုးရအဖွဲ့ကလည်း FBI အကြီးအကဲယာရုအတွက်ယာထားသူအ ਨੇ ဆုံး10ဦးနဲ့တွေ့ဆုံမေးမြန်းပြီးဖြစ်တယ်လို့သမ္မတ Trump ကလည်းသူ့ရဲ့ပထမဆုံးပြပခီးစဉ်စမဲ့တောက်ကြနေမတိုင်ခင်မှာဆုံးဖြတ်ချက်ကြလာနိုင်တယ်လို့ပြောဆိုထားပါတယ်။ FBI ညွှန်ကြားရေးမှူးသစ်ရွေးချယ်ရေးလုပ်ငန်းစဉ်မြန်မြန်ပြီးသွားမှာပါလို့လဲသမ္မတထရန့်ကပြောပါတယ် FBI ညွှန်ကြားမှုကိုထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတထရန့်အနေနဲ့သူ့ကိုဝေဖန်နေကြတဲ့ပါတီကြီးနှစ်ရပ်စလုံးကဝါရင်လွှတ်တော်အမတ်တွေနဲ့ထိတ်တိုက်တွေ့နေစေဖြစ်ပါတယ် FBI အကြီးအကဲကိုထုတ်လိုက်တဲ့အပေါ်အင်ပီရိုဘက်ကရှင်းလင်းချက်ပြောင်းသွားတာအပါအဝင် FBI အကြီးအကဲဟောင်းကိုမီအနေနဲ့မီဒီယာတွေကိုပြောဆိုမှုတွေကိုရိုးတိုးရိုက်တိတ်သတိပေးတဲ့ပုံစံမျိုးသမ္မတထရန့်က Twitter မှာရေးသားခဲ့တာမှာယာရုကဖေရှားခံရတဲ့ FBI အကြီးအကဲအနေနဲ့ ตัวเนี่ยส่วนหนึ่งมันตั้งภายไม่ใช่บุปผีมีเรื่องนี้เลยลูกชายตาเกล้าบ้างแล้วตัวมาดูไปกันเลยเอพยัญชนะมีห้องยนต์ใจมีห้องกูมีเนี่ยแต่มาดูเหยียบเยอะสุดส่วนหนึ่งมันติดอารมณ์กูเลือกเปลี่ยนไปบุไม่เนี่ยจะนิ่งกันนี่ก็ต้องสบายเลยเยอะสุดส่วนหนึ่งมันเรื่องมาตั้งภายติดด้วยสิ่งเดียวส่วนหนึ่งอารมณ์กูเลือกเปลี่ยนไปยามาพิจารณา
รีพับลิกันทั้งหมดมาลินเซย์กรีแฮมก์เอ็นบีซียกตัวอย่างมีดเดอะเพรสซีซีมาพิจารณาพิบาร์เลยเช่นดูแลในงานนี้จะซีเรียเป็นชะมาที่นี่ในหลังนี้สบายในจังใจแข็งมือเดือดลูนัสต้องอุติสงยาเรลูซีเรียสองจีพวกกับพิบาร์เลยซีเรียในงานเอลบูกาเมกาในจังใจแข็งมือกับรอิสลามิกสงยาเอสพวกกับพิมพ์มาทารีมีการอุตส่าห์เนียนยงบังตับพวกเรียใจแข็งมือพิบงยาเรลูบีดินเชื่อใจ ซีเรียลูกคนยี่สองจีพวกกับเปล่าละวะไอ้สุดที่จารีกูยงมองพวกกับนัทอังสลีนเอาไปงาซาลูได้แค่นี้ดาบชีบีลีจังได้แค่มุดด้วยซาตินเกวินเอาไปอย่าตาตัวยังอาเจจ์ตีส่งเกียร์เรลูกเปล่าสุดท้ายยงมองพวกกับรอได้แค่มุ่งเนี่ยประเดี๋ยวจะส่งเดียทุกพอเปล่าสุดามีสิ่งเดียวตีส่งดูยี่ด้วยดีแต่ยานในเรลูกคนยี่พวกกับเปล่าสุดบาร์เลยซีเรียบีปรีประกาศส่งตัวยี่จูบันเอ็นนี่เนี่ยกูรับมึงก็ทูกูสเล่สเตฟันเดอ
มิสเตอร์ซีเซนทารีนยืนยันยี่สุนีเวนน่าจะจดจำบ่าวที่เอลูมาอากูโลได้ไขมุรีเพื่อลายอะไรบ้างยูเอเมริกาแต่ยาบายมาบาดาซีเซนิโกยาบายกูนายกันอิสเซนัยที่ไลโดมิดานัสเซลีกิโลฮักสเตนเนตุยาคงาไลโดมิดานัสังาคิโลฮักสเตเตกูชงาไลโดมิดาตูเซนเนกิโลฮักสโกตูเนงา ไลโดมิดางาเซตเตกิโลฮักส์งาชิเชงาเนสันนิเนตเนื้อกรีนีริมาไลโดมิดาที่อากูเซกิโลฮักส์ที่งาคงารุกานีเลชเวนเปนีบาเรเช่กิโอเอ็มยามาไว้ซีเซียตเนลานีญาปายมีมาเนตเนื้อตะการเตรนีกูเจียนีบาเรเช่
สักครั้งที่เนี่ยจะมีมิวมาโอเอ็นส่งความทุบยืนในใจตัวเองกัน
ตัวนี้เนี่ยมิวบอกกับตัวเองมุ่ยนี่อะไรมาเป็นเปลี่ยนไปนิทานลูกจ่าเรื่องลูกพี่สุบาร์เองเอ็งก็ต้องเชื่อจังไงเอ็งก็ยังมีตัวสุเรนี่ลูกยาร์ก็ป้าตาเอ็งมาไม่มองหน้ามาเช้ายังมาอิสลามบาร์ก็ต้องยังเชื่อพอได้ป้าตาเนี่ยยาร์ก็ต้องยังเชื่อแล้วมิวที่มาจ่าเราดูดูป้องนี่จ่าเลยแต่ยังได้เจ้าพี่มิว
เจ้าพี่มิวเจ้าจะลงเกษตรสักขันมากันมาลุงมิวปู่ท้าพ่อท้าเว้นจะอุปเชตเตอร์ทิ้งอีพี่ตัวรับบ้างตัวมันเนี่ยจะคุ้นเลยสิเนี่ยใช่นี่ท่าตัวบ้างแต่ท่าเดียวจะใช่ปีแต่จีจวยอุรีมิวตามิวตบีเอเยซูเน่ก็เลยเยซูสิรากูฟิโอเอกสักขันเนี่ยตัวยาวด้วยส่งมีเงินจีมาด้วยเก็บไว้ตัวเดียวอารมณ์หาที่สักขันเนี่ยมาณท่าสนักคนเนี่ยเอาตัวลากองไปกันเลยกันนี่ใช่นี่ท่ารับใช่ปีสักขันเนี่ยกูอยากเป็นนักไปมาหมาไม่ว่าจีบยัง ပါအခုချိန်အဲ့ဒီအချိန်ကရုံးရင်းဆန်ကအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်တာဝန်ရှိသူတွေကစခန်းနဲ့ခဏတာရွှေ့ပြောင်းနေထိုင်ပေးဖို့ပန်ကြားတဲ့အတွက်ရွှေ့ပြောင်းပေးခဲ့ကြရကနေစခန်းထဲမှာပဲ၅နှစ်နီးပါးကြာနေပြီဖြစ်ပြီးတော့မူရင်းနေရာတွေစီပြန်နေထိုင်ခွင့်ရဖို့အလားအလာကလည်းမရေမရာရှိနေပါတယ်ဒီစခန်းနဲ့အတူအရင်ကရခိုင်လူမျိုးတွေနေထိုင်တဲ့ကယ်ဆယ်ရေးစခန်းတစ်ခုလည်းရှိခဲ့ပြီးအဲ့ဒီစခန်းကလူတွေကိုတော့တိတ်မကြခင်တုန်းကပဲချောက်ဖြူမျိုးပေါ်ကအရက်တစ်ခုမှာတီးကြအိမ်တွေစောက်ပြီးနေရာချထားပေးလိုက်ပြီးတော့စခန်းကိုလည်းပိတ်လိုက်ပြီးပါပြီအခုကြောက်တလုံးကယ်ဆယ်ရေးစခန်းဟာလည်းကိုပြာနာဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပိတ်သိမ်းဖို့အကြံပြုတင်ပြထားတဲ့အထက်မှာပါတဲ့စခန်းတစ်ခုပါဒီစခန်းကလူတွေရွှေ့ပြောင်းနေရာချထားရေးကိစ္စသက်ဆိုင်ရာခရိုင်အဆင့်အစိုးရတာဝန်ရှိသူတွေနဲ့စခန်းကော်မတီကတာဝန်ရှိသူတွေဒီလ၈ရက်နေ့ကပဲနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ကြပါသေးတယ်။ဒါပေမဲ့လည်းစခန်းကလူတွေကကိုယ်မူရင်းနေရာမှာပဲပြန်နေကြညာပြီးတာဝန်ရှိသူတွေဘက်ကတော့အဲ့ဒီလိုနေထိုင်ဖို့ရာအဆင်မပြေသေးဘူးလို့ပြောတာကြောင့်အခုအချိန်ထိပြေလည်မှုမရသေးတာဖြစ်ပါတယ်။
ကိုနွေအေးမှာကိုကျိုးစည်းပွားကိုကြည့်တဲ့မူဝါဒကိုကင်ဆယ်ထားတာမျိုးမလုပ်ကြဘူးတရုတ်သမ္မတရှီကျင်းပင်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂကမ္ဘာပံ IMF အပါအဝင်ကမ္ဘာခေါင်းဆောင်30နီးပါးတက်ရောက်နေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က27ရာစုပိုလန်မှာကြီးနဲ့ကိုနွေအေးကပတ်လမ်းမကြီးစီမံကိန်းနိုင်ငံတကာနှိမ့်နှုံးဖလှယ်ပွဲကျင်းပနေတဲ့ဒီကနေ့မှာသမ္မတရှီကအဲ့ဒီလိုပြောကြားသွားတာပါဗနာယီငွေကြီးဆိုင်ရာကိစ္စတွေနဲ့တရားဥပဒေစိုးမိုးမှုဆိုင်ရာကိစ္စရပ်တွေအပါအဝင် အကြောင်းအရာတော်တော်များများမှာအာရှနဲ့ဥရောပနိုင်ငံတွေအနီးကပူးပေါင်းဆောင်ရွက်သွားနိုင်မယ့်အစီအစဉ်တွေကိုလည်းတရုတ်သမ္မတရှီကကြေညာသွားတာဖြစ်ပါတယ်။နှစ်ရက်ကြာဘေကျင်းဆွေးနွေးပွဲကိုနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။စိတ်ကမ်းတွေလန်ဒန်နဲ့အခြားအဆောက်အအုံတွေအခြေခံအဆောက်အအုံအများပြားမှာယင်းနည်းမြှုပ်နှံမှုတွေနဲ့ အာရှအာဖရိကဥရောပဒေသတစ်လျှောက်ချိတ်ဆက်ကုန်သွယ်မဲ့၂၄ရာစုပိုးလန်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းကိုတရုတ်အစိုးရကဥဆောင်နေတာဖြစ်ပါတယ်။ဒီဒေသကြီးတွေမှာတရားဥပဒေစိုးမိုးမှုရှိဖို့အာဂရိလိုက်စားမှုကင်းရှင်းဖို့နဲ့စီးပွားရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်ဖို့တိုးမြှင့်လှုပ်လာနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတရှိကပြောပါတယ်။ရ ီးစိုးရိမ်မှုတွေကိုပြောကြပါတယ်
။အမေရိကန်ဒေါ်လာ3သိန်းကျော်တန်ဖိုးရှိတဲ့တရားမဝင်ခိုးတယ်လာတဲ့ကုန်းလိအမြောက်အများကိုတင်ဆက်ရမိတဲ့အကြောင်းမလေးရှားအောက်ခွန်အရာရှိတွေကပြောပါတယ်။အနာပိုင်တွေဘက်ကတင်ရခဲ့ပြီးတဲ့နောက်ရှာဖွေခဲ့တာမှာတစ်တာ၅လုံးနဲ့မှဒီကုန်းလိတွေကိုတွေ့ခဲ့တာဖြစ်ပါလေရှင်
။ဘူဟာအာဖရိကသမရနိုင်ငံခါကဘန်ကာဆူးမြို့မှာလက်နက်ကင်စစ်သွေးကြွတွေရဲ့ပြီးခဲ့တဲ့ရက်ပိုင်းအတွင်းတိုက်ခိုက်မှုကြောင့်ကုလသမဂ္ဂလုံခြုံရေးတပ်ဖွဲ့အပါအဝင်အရသာ30လောက်သေဆုံးသွားပါတယ်။အဲ့ဒီဒေသမှာကုလသမဂ္ဂရဲ့တည်ငြိမ်မှုကာကွယ်ရေးမီနိုစကာကအဲ့ဒီမြို့ကိုအကူတပ်တွေပေးပို့ထားတယ်လို့ဆိုပါတယ်ခင်ဗျာ။
တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမတင်ငင်ထန်တဲ့ကုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုစတိုက်တင်ပြသွားပါမယ်။တရုတ်နိုင်ငံပီကျင်းမြို့တော်မှာအခုလက်ရှိကျင်းပနေဆဲဖြစ်တဲ့27ရာစုပိုလာမကြီးနဲ့ကုံသွေးရဲရဲဝန်ခပတ်လမ်းမကြီး One Belt One Road ညီလာခံကနေမြန်မာနိုင်ငံအတွက်လမ်းပန်းဆက်သွယ်ရေးကုံသွေးစီးပွားနဲ့ရင်းနှီးမြှုပ်နှံမှုအကျိုးစီးပွားကောင်းတွေရနိုင်တယ်လို့တရုတ်မြန်မာရေးအကဲခတ်တွေကသုံးသပ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုံသွေးရေးအလားအလာကောင်းတွေဆောင်ကျင်းလာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်။မဆုမုံကဆက်သွယ်မေးမြန်းတင်ပြထားပါတယ်။
တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့27ရာစုပိုးလမ်းမကြီးနဲ့ကုန်သွယ်ရေးရဝန်ကပတ်လမ်းမကြီး One Belt One Road ညီလာခံကိုကုလသမဂ္ဂနဲ့ INF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်အကြီးအကဲတွေတက်ရောက်နေကြတာပါတရုတ်နိုင်ငံကနေအာရှအရှေ့လယ်ပိုင်းအာဖရိကနဲ့ဥရောပကိုကုန်းလမ်းရေလမ်းတို့နဲ့ဆက်သွယ်မယ်ခေတ်သစ်ပိုးလမ်းမကြီးကပတ်လမ်းမကြီးကြောင့်ဒီကမ္ဘာလုံးအတွက်ကုန်းသွယ်ရေးအကျိုးမြတ်တွေရရှိမယ်ဆိုပြီးတော့တရုတ်နိုင်ငံကပြောဆိုထားတာပါတရုတ်နိုင်ငံရဲ့ခေတ်သစ်ပိုးလမ်းမကြီးလို့တင်စားခေါ်ကြတဲ့ကပတ်လမ်းမကြီးကနေလမ်းပန်းဆက်သွယ်ရေးကုန်းသွယ်မှုလမ်းကြောင်းတွေပွင့်လာတာနဲ့အမျှမြန်မာနိုင်ငံလိုဒေသတွင်းနိုင်ငံတွေမှာလည်းကုန်းသွယ်စီးပွားကူးလူဆက်ဆံမှုတွေနဲ့ယင်းနှီးမြှုပ်နှံမှုအဆက်ဆံတွေပိုများလာလိမ့်မယ်လို့မျှော်လင့်ထားကြတာပါလမ်းနှစ်သွယ်နဲ့ဆက်သွယ်မယ်တရုတ်တို့ရဲ့အဆင့်မြင့်ပိုးလမ်းမကြီးကပတ်လမ်းကနေမြန်မာနိုင်ငံအတွက်ရလာနိုင်တဲ့အကျိုးမြတ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံခြေဆိုင်တရုတ်မြန်မာရေးအကဲခတ်ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ်
ခုဒေါက်ဆန်းစုကြည်နဲ့လည်းသူတို့ agreement တွေသဘောတူညီချက်တွေတော်တော်ကြီးကြီးမားမားတွေလက်မှတ်ထိုးမယ်လို့ဒီပါတယ်ကြီးရတာမနေ့ကပြောသွားတဲ့အချိန်မှာတခုတော့ပါတယ်ဟို68နိုင်ငံကတဲ့ project 900တောင်လက်မှတ်ထိုးထားတယ်လို့ပြောတယ်အဲ့မှာဟိုဗမာပြည်နဲ့ပတ်သက်လို့ပြောသွားတာနှစ်ခုရှိတယ်တစ်ခုကဗမာပြည်ရဲ့အဲ cyber about connectivity internet connectivity ကိုသူတို့တာဝန်ယူနေတဲ့ဗမာပြည်ရဲ့ကာစတန်ရဲ့နီပေါ်ရဲ့အဲသုံးနိုင်ငံကတရုတ်ကအကုန်လုပ်ပေးမယ်လို့ပြောတယ်နောက်တစ်ခုက renewable energy ပေါ့ solar energy အဲ solar energy ကိုသူကစက်တီပါတွေနဲ့သူကလုပ်ပေးပြီးတော့ smart energy လို့လည်းခေါ်တယ်ဗျာ solar energy နဲ့ပတ်သက်လို့ manufacturing အဲ့ဒါတစ်ခုလုပ်မယ်တဲ့နောက်တစ်ခုကလေယာဉ်လုပ်ငန်းနဲ့ပတ်သက်လို့တဲ့ဗမာနိုင်ငံဟာအလားအလာအင်ဂျင်ကောင်းတယ်တဲ့ဘာဖြစ်လို့လဲဆိုတော့တချို့နိုင်ငံတွေကလေယာဉ်တွေဘာတွေမလုပ်တော့ဘဲနဲ့ industrialize လုပ်လိုက်တော့မြေချားသွားပြီတဲ့ဗမာပြည်ကသူ့ agriculture ကိုလည်းအကောင်းလုပ်မယ်ဆိုရင်ဗမာပြည်ရဲ့အလားအလာတော်တော်ကောင်းတယ်လို့ပြောသွားတာပဲ
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်တက်ရောက်နေတဲ့ဒီညီလာခံကနေမြန်မာနိုင်ငံအနေနဲ့စီးပွားရေးကုန်သွယ်ရေးအလားအလာကောင်းတွေစောင့်ကြည့်လာနိုင်မယ်လို့လည်းမျှော်လင့်ချက်တွေရှိပါတယ်တနိုင်ငံကုန်သွယ်စီးပွားရေးနဲ့ပတ်သက်လို့တရုတ်နိုင်ငံကပညာရှင်အဆင့်အစည်းအဝေးကိုပြီးခဲ့တဲ့ရက်ပိုင်းကပဲကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုစီးပွားရေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ရဲ့အမြင်ကတော့အကောင်းမြင်မျှော်လင့်တယ်လို့မြန်မာတို့အနေနဲ့လိမ္မာပါနတ်မှုလည်းရှိဖို့လိုတယ်လို့အခုလိုပြောပါတယ
်ဒီကောက်ဆ ာရံဗိုလ်မျိုးတုတ်တက်တွေဖြစ်တယ်လမ်းမဆက်တဲ့ရေးတို့တယ်လီကွန်မြူနစ်ရှင်းတဲ့ IT စတန်တို့ထရိတ်ရှင်ပေါ့စီးပွားရေးရပုံအောင်တောင်းရမှုတို့ investment and development တို့ဒါတွေအားလုံးကတပြိုင်တည်းတွဲပါလာမှာအဲ့ဒီကမြန်မာနိုင်ငံအနေနဲ့ကျိုးပြတ်အများကြီးရနိုင်ပါတယ်သူများတော့လည်းမြန်မာနိုင်ငံကအကျိုးပြတ်ကိုယူရခံမှာလိမ္မာပတ်တာစွာယူနိုင်ဖို့ဆိုသလိုကိုယ့်ရဲ့အကျိုးကိုလည်းယူတယ်ဘယ်လိုဖြစ်အောင်လို့ကျိုးစုဆွေးနွေးနိုင်တဲ့ level တစ်ခုရောက်အောင်လို့ဒုစရမယ်ပေါ့နော်ဆိုလိုချင်တာကမိမိရဲ့စီးပွားရေးပုံစံတွေ့တဲ့ဘုမိမိကိုယ်တိုင်နိုင်ငံတကာစံချိန်စံညွှန်းတွေကိုက်တိုင်နဲ့ practice ဖြစ်เนาะ ethical ကြောင်းရမယ် mindset ကြီးကြောင်းရမယ်အဲ့တော့ဒီခရီးစဉ်ကြီးကိုသွားမယ်လမ်းပေါ်မှာတဲကုမဲ့ hotel တွေ tourist sector တွေရောက်ရတဲ့ပစ္စည်းတွေဟို multi border transportation capacity facility တွေကိုပြင်ဆင်ထားဖို့မြန်မာနိုင်ငံကအခုရစူးစမ်းလုပ်ပါဒီအခြေအနေကိုခံစားရမယ်
ဒီခေတ်ပိုလန်းမာကြီးကုံတွဲရဝန်းမိတ်ဆက်တဲ့ညီလာခံကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာကခေါင်းဆောင်တွေတက်ရောက်နေတဲ့အတွက်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့မြမအရေးဘလို့ဆွေးနွေးနိုင်ခြင်းရှိတယ်ဆိုတာကိုလည်းဒေါက်တာလှကျော်စောကအခုလိုရှုမြင်ပါတယ်
ကုလသမဂ္ဂက sustainable development goals ဆိုတာလေ18ချက်ဆိုတာအဲ့ဒီဟာနဲ့ဒီ Belt and Road ကအနီစီစကလာတဲ့ aims နဲ့တော်တော်တူတဲ့အတွက်အဲ့ဒီကရမယ်အခွင့်အရေးတွေဒီနှစ်ခုကစင်ကြိုက်ဖြစ်သွားမယ်ပေါ့ဗျာအဲ့ဒါကြောင့်ဆိုရင်ဗမာပြည်အတွက်လည်းအကျိုးအများကြီးရှိနိုင်တယ်ဥပမာအားဖြင့်ဗမာပြည်ရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက်နော်ဗမာပြည်ရဲ့ဟိုပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဗမာပြည်အတွက်အမျိုးသားအမျိုးသမီးတန်းတူညီညွတ်ရေးအတွက်စီရဲသားပတ်ပြောင်ရေးအတွက်စီးပွားရေးဖွံ့ဖြိုးရေးအတွက်ဒါတွေအားလုံးအတွက်လက်ဆောင်ကတော်တော်များများအခွင့်အရေးတွေရရှိနိုင်တယ်လို့ထင်ပါတယ
်။တရုတ်နိုင်ငံဘေလ်ဂျင်းမြို့တော်မှာမေလ14ရက်နေ့နဲ့မေလ15ရက်နေ့တွေအထိကျင်းပမယ်။တခုတည်းသောရဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တက်ရောက်နေခြင်းနဲ့တပြိုင်နက်တည်းမှာပဲညီလာခံရဲ့ဘေးဘက်မှာတက်ရောက်လာတဲ့နိုင်ငံတကာကအကြီးအကဲခေါင်းဆောင်တချို့နဲ့တွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးနဲ့အကျိုးတူပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းတီးခြားဆွေးနွေးခဲ့ပါတယ်။သူနဲ့အတူလိုက်ပါသွားကြတဲ့မြမအစိုးရကိုယ်စားလှယ်အဖွဲ့နဲ့စောင့်လို့ရေးပို့ဆောင်ရေးဆက်သွယ်ရေးနဲ့စီးပွားရေးကုသရေးဝယ်ရေးစတဲ့ဝန်ကြီးဌာနကတာဝန်ရှိသူတွေလိုက်ပါသွားပြီးတရုတ်မြန်မာနှစ်နိုင်ငံကြားယင်းနှိမ့်ညွန့်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့တီးကြားဆွေးနွေးပြင်မယ်လို့မျှော်လင့်ရပါတယ်ရှင
်မဆုမမရှင်ခုတော့ EU ကမြန်မာကိုပေးမဲ့အထောက်အပံ့တွေအကြောင်းတင်ပြပါမယ်။ရှခိုင်ပြည်နယ်အဖွဲ့ဝင်မြန်မာနိုင်ငံတွင်ပဋိပက္ခဖြစ်ပွားရာသီတာ၃ခုမှရှိတဲ့ဒုက္ခသည်တွေအတွက်ယူရိုငွေ၉တန်းထောက်ပံ့ကူညီသွားဖို့ရှိသလိုနောက်ထပ်ယူရို၃တန်းကိုလည်းတဘာဝဘေးအန္တရာယ်ကာကွယ်လျှော့ကြတဲ့ကိစ္စရပ်တွေမှာသုံးဖို့အကူအညီတွေပေးသွားမယ်လို့ EU ဥရောပသမဂ္ဂကကြေညာလိုက်ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
EU ဥရောပသမဂ္ဂရဲ့စာနာမှုအကူအညီပေးရေးနဲ့ပြည်ပခဖြည့်ရှင်ဆိုင်ရာမဟာမင်းကြီးခရစ်စတော့စတိုင်လီယာနီစ်ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးဖို့ယူရိုငွေ12သန်းထိပေးလှူသွားမယ်လို့ပြောဆိုလိုက်တာပါဒီငွေတွေကိုရခိုင်ရှမ်းကချင်စတဲ့ပြည်ပခဖြစ်ခဲ့ရာဒေသတွေကလူမျိုးတွေအတွက်အပါအဝင်တဘာဝဘေးရနေကာကွယ်လျှော့ချတဲ့လုပ်ငန်းရပ်တွေမှာအသုံးပြုသွားမှာဖြစ်တယ်လို့ EU ထွေပန်ခေါင်းဆောင်နေနဲ့တွေ့ဆုံခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ကျန်တာထောက်ထားမှုအကူအညီရဲ့တဘာဝီကျူတင်ကာကွယ်ရေးပေါ့အဲ့နှစ်ခုအတွက်ကိုတို့အနေနဲ့ဥပအောင်ဆောင်ရမယ်အကူအညီပေးချင်ပါတယ်လို့ပြောတယ်အရင်ကလည်းအကူအညီဘူးတဲ့အရင်တော့ UN အခြား UN ဖွဲ့စည်းရာတစ်ဆင့်ဤသူကအကူအညီပေးနေတာပေါ့နော်အခုလည်းအကူအညီပေးမယ်ဒီနှစ်လည်းအဲ့လိုမျိုးပြောသွားတာပါ
စာနာမှုဆိုင်ရာမဟာမင်းကြီးစတန်လီယာနေသာသူ့ရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်မောင်တော်ဒေသကိုပထမဆုံးအကြိမ်တောက်ရောက်လေ့လာခဲ့တယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးနေဆက်ရေးရာဝန်ကြီးအပါအဝင်နိုင်ငံသားရေးတူဝန်ကြီးတွေနဲ့ပါနေပြည်တော်မှာတီးခြားစီတွေ့ဆုံခဲ့ပါတယ်။သူ့ရဲ့ရခိုင်ပြည်ခီးစဉ်အဆုံမှာတော့အဲ့ဒီဒေသမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများကြီးလိုအပ်နေပြီးမကြာသေးခင်ကဖြစ်ပျက်ခဲ့တဲ့ပြည်ပခါတွေကြောင့်အာဟာရချို့တယ်မှုနှုန်းတွေဆူဆူဝဝရှိခဲ့တယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောတာက
ဒီအာဟာရချို့တဲ့ခြင်းဆိုတာမြန်မာနိုင်ငံမှာတနိုင်ငံလုံးမှာရှိတယ်။တနိုင်ငံလုံးမှာအဲ့ဒီကြီးလက်တော်ရာတွေမှာရောနေရာအနှံ့မှာအထက်အလျောက်ကအာဟာရချို့တဲ့ခြင်းဆိုတာသေချာပေါက်ရှိတယ်။သို့တော့စူးစူးဝါးဝါအာဟာရချို့တဲ့ခြင်းတွေအပြုံလိုက်အထုလိုက်ဖြစ်ပြီလားဆိုတော့မဖြစ်ဘူး။အဲ့အထုသဖြင့်ရခိုင်ဒေသမှာမရှိဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဟိုဝေးဝေးဝေးတကယ်ကိုဘောင်းတော်ဟိုနောက်မြောက်ပိုင်းတွေရောအကုန်အနှံ့ရောက်တယ်။အဲ့တော့အမတန်ဟိုစိုးရတဲ့အာဟာရချို့တဲ့ခြင်းဆိုတာဆက်ဆက်ပါပါတွေ့ရရှိရရှိရဆက်ဆက်ပါပါတွေ့ရဆိုတော့အဲကျွန်တော်မျက်မြင်မှာတော့ပြင်းထန်တဲ့အာဟာရချို့တဲ့ခြင်းတို့ညဉ့်ညဆဆအစုလိုက်ပြုံလိုက်လို့မရှိဘူးအဲ့တော့အချင်း generally ပြောရရင်တော့တနင်္ဂနွေလုံးမှာဟိုရခိုင်ဘက်မှာသူရခိုင်တချို့ဒေသတွေမှာတော့ဆီယာတွေ့တယ်ဟိုဘက်ကမောင်းတော်တို့ဘာတို့ဘက်ကဟိုအုပ်စုတွေမှာမွတ်စလင်ဘာသာကိုးကွယ်အုပ်စုတွေဘက်မှာတွေ့ရကြတော့တိတ်မရှိဘူးအာဟာရချို့တဲ့တာအပြင်းထန်တာမရှိဘူးရခိုင်ဘက်မှာတော့တချို့တွေ့တယ်စသဖြင့်ပေါ့နော်အဲ့လိုကျွန်တော်တို့တနင်္ဂနွေလုံးတိုင်းတာအနေနဲ့တွေ့ရသလောက်ပဲတွေ့တယ်ပို့ပြီးတော့အကြီးကျယ်ကြီးစိုးဝါးနေတာဆိုရင်တော့မရှိဘူးဗ
ဟိုစပြီးတော့အစွာဖွဲ့စစ်တက်တဲ့အထူးဒါလည်းရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ဒေသငြိမ်းငြိမ်းရေးဆိုပြီးတော့ပြည်သင့်
စာနယ်ရေးခါပူလုံရဲ့အစီအစဉ်နဲ့ပတ်သက်လို့အစိုးရကိုလူသားချင်းစာနာထောက်ထားတဲ့အဖွဲ့တွေကကူညီပံ့ပိုးပေးနေပြီမဲ့ပြည်ပခပြည့်ခဲ့ရာဒေသတွေမှာညံစံပြီးလွယ်ကူချုံမှုတဲ့အကူအညီတွေပေးနိုင်မှုစာနာထောက်ထားမှုအကူအညီတွေပေးနေတဲ့အဖွဲ့အစည်းတွေပိုးပြီးလိုအပ်နေတယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါကြောင့်လည်းအကူအညီပေးရေးအဖွဲ့တွေအနေနဲ့ရခိုင်ပြည်မြောက်ပိုင်းဒေသကိုပို့ပြီးလ EU ဟာမြန်မာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအတွက်ယူရိုငွေသန်းပေါင်း229သန်းအထိပေးလူခဲ့ပြီးဖြစ်ပါရခင်ဗျာ
။ကိုထက်အောင်တင်ပြသွားတော့ပါရှင်။အခုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတင်ဆက်သွားပါမယ်။မငြိမ်းချမ်းသေးတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာ TNLA တအောင်းပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားဒီကနေ့မှလည်းတိုက်ပွဲဖြစ်ပွားနေပါတယ်။ဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မန်တုံကြောင့်ပဲနှမ်တူဒေသခံရွာသားတွေဟာစေဘေးတိမ်းရှောင်နေရတာပါ။ဒီအခြေအနေကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့ကြောင်ပဲမြို့နယ်တွင်မှတောင်ပလောင်တပ်ဖွဲ့နဲ့မြန်မာတပ်မတော်တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားဒီကနေ့ထိရက်ဆက်ဆိုစလိုတိုက်ပွဲဖြစ်ပွားနေတယ်လို့ TNLA ပြန်ကြားရေးရာရှိဘူမှုတာအကျော်ကပြောပါတယ
်။ဒီနေ့လက်တဲ့ဘောဆက်ဖြစ်နေတဲ့ဒီမန်တုံမြို့နယ်ဘေယောကြောင်မဲမြို့နယ်ဘဲကတော့ RSF နဲ့ဖြစ်နေတယ်။ RSF ကလည်းပြည်ရဲ့လူသားရဲ့ကျွန်တော်မြေထဲမှာတပ်ဖြတ်ပြီးမှချင်းချုံဝင်ရောက်လာတဲ့အကြမ်းတပ်ပွဲတွေဖြစ်တယ်
။ TNLA နဲ့မြန်မာတပ်မတော်တို့ဟာမေလ13ရက်နေ့မှာမန်တုံမြို့နယ်မှာပေါင်းရွာနဲ့ပန်နင်းကျေးရွာတို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဧပြီလကနေဒီကနေ့အထိတိုက်ပွဲချိန်30ကြော်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။ဒီလိုတိုက်ပွဲဆက်သက်ဖြစ်ပွားနေမှုနဲ့ပတ်သက်ပြီးမြန်မာတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။တောင်ပိုင်းရှမ်းပြည်တပ်မတော် RCSSC နဲ့လည်းကြောင်မဲမြို့နယ်ခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာကြားမှာဒီမိနစ်မှာတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီနေ့ဖြစ်ပွားတဲ့တိုက်ပွဲချိန်တွေကိုတော့ဒေသတွင်းဆက်သွယ်ရေးခက်ခဲကြောင့်အသေးစိတ်ကိုမသိရှိသေးဘူးလို့ပူမှုတာအကျော်ကပြောပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ခြေပြုထားတဲ့မန်တုံမြို့နယ်ထဲကတပ်စခန်းကို TNLA ဘက်ကတိုက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ရတယ်လို့ဒေသခံတွေကပြောဆိုမှုတွေရှိနေပေမဲ့တိုက်ပွဲချိန်တွေကိုသိရှိဖို့အတွက် RCSF ဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ကြောင်မဲမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံခွန်ကော်ကျေးရွာနဲ့တော်ဖဲကျေးရွာသားတွေစစ်ဘေးသိမ်းရှောင်နေစေလို့ကြောင်မဲမြို့အကူအညီပေးရေးဖွဲ့ဝင်ကိုသားစော်ကပြောပါတယ
်။ခွန်ကော်တော်ဖဲဘက်ကဟာလေအဲ့ဒီကစစ်ဘေးဒုက္ခစိန်လေးတွေကပြေးလာပြီဒီနေ့။ကနေ့ဆိုအခုပြေးလာတယ်လမ်းမှာပဲရောက်နေသေးတယ်။ကြောင်မဲမြို့ပြေးလာတယ်လောလောဆယ်တော့ကြောင်မဲမြို့မရောက်သေးလမ်းမှာ
။စစ်ဘေးရှောင်တွေလမ်းခွလတ်မှာရှိနေသေးတဲ့အတွက်အရေးအတွက်ကိုမသိရှိသေးဘူးလို့သူကဆိုပါတယ်။ဒါပြင်တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS တပ်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဘေးရှောင်200ကျော်နမ်မတူမြို့ပေါ်ကိုစစ်ဘေးသိမ်းရှောင်လာတယ်လို့ဒုက္ခသည်ကူညီပေးရေးဒုဥက္ကဋ္ဌဆိုင်းပညာန်ကပြောပါတယ
်။ကျွန်တော်ပေါင်းလို့ကြေးရွာနောက်ကျွန်တော်တို့ဒီနမန်းဆော့ကြေးရွာဆိုင်းခေါင်ကြေးရွာဒီကြေးရွာဒီပေါ်နေစစ်ရှောင်နေလို့ရောက်လာတာတိုက်ပွဲနေထားတော့မရှိပါဘူး။တိုးရင်လာနေတို့ရှောင်လာတာဖြစ်ပါကျွန်တော်ဥယျာဉ်နေရာကျော်လောက်ရောက်လာတော့ရှိတယ်။ဒီကျွန်တော် PNL ကအဲဒီပေါင်းလို့ရွာတစ်ဝိုင်းနားမှာနီးနားမှာရှိနေတယ်။နောက်ကျွန်တော်အားဒီရကလည်းစိတ်နှမသူရှိရောက်နေတဲ့ဆိုတဲ့တွင်ကြားရတယ်။ကြားလာတယ်ဒီကရာဆွေရင်လာနေဒီလိုရှောင်လာတာပါ။
တမ်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တပ်တို့ဟာ2016ခုနှစ်ဒီဇင်ဘာမှာနောက်ဆုံးတိုက်ပွဲဖြစ်ပွားခဲ့ပြီးဒီနှစ်မေလမှာတကြောပြန်တိုက်ပွဲဖြစ်ပွားခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးတော့လာမယ့်မေလ24ရက်နေ့မှာ27ရာစုပင်လုံညီလာခံကျင်းပဖို့ပြင်ဆင်နေတဲ့အချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာစစ်ရေးပဋိပက္ခတွေဆက်တိုက်ဖြစ်ပွားနေတယ်လို့ TNLA ပြန်ကြားရေးရာရှိပုံမှုတိုင်းကျော်ကပြောပါတယ်။
အခုအစရာလက်ထက်မှာလည်းဒီချေးစင်းနေတဲ့လောအများအားလို့ဒီမြန်မာတမတော်ကကျွန်တော်ဒီကမှာထုတ်ပြဒီလိုရဲတပ်ပေါ်ဒီကျင်းထားတယ်အဲ့လိုမျိုးတော့ကျွန်တော်တို့ဒီထားမိတယ်ခုလည်းမစတရာသူရစားတော့မှကျွန်တော်ဒီလိုပြီးခဲ့လာကြတယ်ကျွန်တော်ကမှာထုတ်စတဲ့ကိုထားပြတာဒီတပ်ပေါ်အနေနဲ့တော့ပြန်ကြည့်တယ်
တမ်းပလောင်တပ်ဖွဲ့ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တိုင်းသာလက်နက်ကန်တပ်ဖွဲ့တစ်ခုဖြစ်ပြီးလက်ရှိမြန်မာတပ်မတော်နဲ့စစ်ရေးပဋိပက္ခဖြစ်ပွားနေသလို NC လက်မှတ်ရေးသွားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့လည်းနေမြေအငင်းပွားမှုပြဿနာတွေကြောင့်စစ်ရေးသင်းမှနေဆဲဖြစ်ပါတယ်။ဒေသတွင်းတိုက်ပွဲဖြစ်ပွားနေဆဲရှိနေကြောင်းကြောင်မဲမန်တုံကိုခိုင်နမ်မတူနန့်ဆန်မြို့နယ်ကထောင်လက်ချီတဲ့ဒေသခံတွေဟာကြောင်မဲမြို့နဲ့နမ်မတူမြို့တွေမှာစစ်ဘေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေကိုကိုနိုင်ကုန်အင်ကတင်ပြသွားတော့ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မှတင်ပြပါအောင်မယ် အာရှဒေသဟာကမ္ဘာလုံးဆိုင်ရာယာဒီဥတုပြောင်းလဲမှုကိုထိန်းချုပ်တဲ့နေရာမှာအရေးပါတဲ့အခမ်းကဏ္ဍမှာရှိတယ်လို့ဒေသရင်းလွှတ်တော်အမတ်တွေကပြောလိုက်ပါတယ်။ဗီယက်နမ်နိုင်ငံမှာတုံးရတာကျင်းပခဲ့တဲ့ဒေသရင်းလွှတ်တော်အမတ်များရဲ့အစီအွေအတွင်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ VOA သတင်းထောက်ဟာငွေရန်ဟိုချီမင်းမြို့ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါ။ရာသီဥတုပြောင်းလဲမှုကိုထိန်းချုပ်ဖို့အတွက်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုမှာအာရှဒေသဟာအရေးပါတဲ့အခမ်းကဏ္ဍမှာရှိနေပြီးတော့ဖြေရှားနိုင်မှုအတွက်ကြိုးပမ်းလုပ်ဆောင်သွားမှာဖြစ်တယ်လို့အာရှဒေသကလွှတ်တော်အမတ်တွေကပြောလိုက်ပါတယ်။ဒေသရင်းနိုင်ငံတွေကလွှတ်တော်အမတ်တွေဟာကမ္ဘာကြီးပူနေတာမှုကနေဖြစ်လာတဲ့စိုးရိမ်ချက်တွေနဲ့ဘာတွေလုပ်တဲ့နေဆို Jenna Vina Nanga, the Walunga, Piamia Bamanata, Sakonasa Bumia, Elu, Ho Chi Minh Miu Ye, Community Body, Chike, Muyen Tain Nanga, Piovare, Vina Nanga, Suyara, Megam, you wanted the Hagawa, Maya, the Lu Pianle, Muya, Chenya Wudango, a Sodom Kayade, Miwanta Mudega, the Kupi, the Elu Piovare, Tainu Doya, the Bawa, Yemin, Bamanja, Yia, Gomni Ogata. Chayo from Sukka, Tainan will be able to get the move in his side of Melo, Biogo, Biobare.
The most imminent threat to Thailand regarding the climate change.
Yadiru, Gaulemuna, Pata B, Tainan Gango, Mianzon, Chenjo Laniraro, the Dop Yongi Mune, Sayon Shi and Yari, Yoja Larawa.
Lamen is there doing the doll, Lizzy Yaga, and all of Satan Tabu, Tain Suyaga, Ymanja Tar, Elo, Duga, Biobare. Lamubini Saibu Taha, Eiman Giadi, Atagu, Pisi, Naibu Pizalu, Kababu Jamudego, Tencho Naibu, Pibare, Nautilus of Meti, Nakugara, Lunezu Dianari, Tiamu and Tiko Dari, Malone, Cherry Ne Bandivini Saibu Pibare, Dilolo Dadra, Wumu, Nyata Zima Pizalu, Pumyoto Damuya Yala de Gule, Nyatazwa, Kuwe Nama Pidelu, Chariot from Soka, Yovare.
His Majesty the King has, the late King has.
အထူးသဖြင့်ကျေးလက်ဒေသကလူတွေအတွက်တော့ဖွံ့ဖြိုးတိုးတက်ရေးလူလူအားလုံးချိတ်ဆက်နိုင်ရေးနဲ့ပတ်သက်ရင်ဒါကပိုပြီးတော့အားလုံးပါဝင်နိုင်မယ်လို့နှစ်ရွာဆန်သွားယူဖြစ်တဲ့ထိုင်းဘီယင်ကြီးဘူမီဘောကယုံကြည်ပါတယ်။လောင်နိုင်ငံမှာဆိုလည်းစစ်တော်ပြုံးနည်းမှုကဆိုရင်စရာအကြောင်းတစ်ချက်ဖြစ်နေပါတယ်။လောင်နိုင်ငံဟာကုန်းလွှင့်ပိတ်နိုင်ငံဖြစ်တာကြောင့်တခြားကျွန်းနိုင်ငံတွေ Lao Muda Lodo, CYE, Nibinan, the Bob of Union Comedy Duokta, Sanya Prasuka, Yawari.
Our country getting hotter.
ကိုပယ်ရင်ဝိဒ်ပရိုဂရက်စ်ကျွန်တော်တို့နိုင်ငံဟာအရင်နှစ်တည်းကတည်းကပိုပြီးပူလာနေပါတယ်ပြီးတော့နှစ်တိုင်းနှစ်တိုင်းမှာမုံနိုင်ငံကလည်းကျွန်တော်တို့မှန်းနာတယ်လို့မလာပါဘူးဒါကကျွန်တော်တို့မျှော်မှန်းမထားတဲ့အပြောင်းလဲတွေဖြစ်ပြီးအဓိကပြဿနာလည်းဖြစ်နေပါတယ်လောင်းနိုင်ငံကဒီပြဿနာကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့တစ်ခုတ်တည်းပါမယ့်တွေကိုဖျက်သိမ်းလိုက်ပါ ကြိုးပမ်းတာတွေကိုအထောက်အကူပေးဖို့ပို့ပြီးတော့တောင်းဆိုရှိတယ်လို့သူမကပြောပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြတော်တာပါရှင်။ VOA မြန်မာပိုင်းကထုတ်လင်းမှုတွေကို VOA Democratic မြန်မာအတန် TVB ရုပ်သံလိုင်းကနေလည်းဖန်ယူကြည့်ရှုနိုင်ပါတယ်။ TVB ရုပ်သံစလောင်းကနေနေ့စဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန့်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် American ပြည်အောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့ မေလ 15 ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30 နဲ့ 52 တို့ကနေ ည 10:00 အထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဘက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကသတင်းတွေကိုစုစည်းထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ကြရမှာပါဒါအပြင်ဒီကနေ့ညနားဆင်ရမယ့်အထက်မှာတော့
အဲ့ဒီလိုမျိုးတွေကြားမှာပါတကားတွေအမျိုးမျိုးရှိကြတယ်ဘောဓာရီသားတွေရန်ထွက်ပြီးတော့လာတဲ့ကစမ်းပါလေကွန်ပျူတာအယောင်းဝန်ထမ်းတအူးဖြစ်တဲ့ကိုသိန်းစောဦးရဲ့ခံယူချက်တွေကိုလည်းသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာပါအခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်
ပြည်သူ့ဘဟုပြုပြီးဒေသခံပြည်သူအကျိုးကိုကြည့်ပြီးပေပေါင်းဆောင်ကစဉ်းစားပေးတဲ့စီးပွားရေးလုပ်ငန်းတွေဖြစ်လာဖို့အတွက်မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့အစိုးရတာဝန်ရှိသူတွေကိုစီယုံပျောက်ဆိုသွားမယ်လို့ American နိုင်ငံခြားရေးဌာနအင်တာနက်ရှင်နယ်ဗစ်တာလီဒါရှစ်ပရိုဂရမ်ကစီစဉ်တဲ့အလတ်စားစီးပွားရေးလုပ်ငန်းလှိလာရေးကိုယ်စားလှယ်အဖွဲ့မှလိုက်ပါလာတဲ့ကိုစိုးစောထွန်းကပြောပါရယ် မတ်လ30ရက်နေ့ကနေဧပြီလ23ရက်နေ့အထိအမေရိကန်နိုင်ငံမှာလာရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းရင်းသားလူငယ်များမဟာမိတ်အဖွဲ့ကရခိုင်လူငယ်တာဝန်ခံတအုပ်ဖြစ်သူကိုစိုးစောထွန်းကိုအမေရိကန်မှာရှိနေစဉ်အတွင်းကိုစောဝင်းလိုင်ကဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရစေ။
International Visitor Leadership Program ပေါ့နော်အဲ့ဒီ program မှာကျွန်တော်တို့ရဲ့ဒီကိန္ဓာကကြတော့ဒီ small and medium enterprise နဲ့ပတ်သက်ပြီးဒီကိန္ဓာပေါ့နော်အဲ့တော့ကျွန်တော်တို့သိရတဲ့လောက်ကတော့ဒီကိန္ဓာကဒီပထမဆုံးအကြိမ်ခေါ်တာဖြစ်တယ်ပေါ့နော် နောက်ပြီးတော့မြန်မာနိုင်ငံတစ်ခုထည့်ဟိုပဲလေးရောက်ကိုခေါ်တာဖြစ်တဲ့အတွက်ကြောင့်ဒါတော့ကျွန်တော်တို့ဟိုဝန်တာရပါတယ်အဲနောက်တစ်ခုကဟိုကျွန်တော်တို့လေ့လာမိတ္တလောက်ဆိုလို့ရှိရင်တော့ဒီမကြာခင်ကပဲဒီအန်ဒီဆိုတဲ့ထက်မှာအမေရိကန်ဆိုတာအနေနဲ့ဒီမြန်မာနိုင်ငံကိုစီးပွားပေးဆက်မှုတွေအကုန်လုံးကိုဖြေလျှော့လိုက်တဲ့အရှိတဲ့ခါကြတော့အဲတရှိချင်းမှာပေါ့လေသူတို့မကြာတော့တရှိချင်းမှာ ဟိုဒါဒီလိုအစီအစဉ်တွေကိုအစီအစဉ်ပြည့်တယ်လို့ကျွန်တော်တို့ဟိုယူဆရပေါ့နော်ကိုစောစောထွန်းရဲ့အားသာချက်ပေါ့နော်အခုဒီဝန်လက်လိုမျိုးဒီပရဟိတအဖွဲ့အစည်းတွေဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ကတော့ဒီအခုအမေရိကန်နိုင်ငံကြီးဌာနကခေါ်တဲ့ဒီအစီအစဉ်မှာပါလာတဲ့အတွက်ဘယ်လိုအကျိုးမြတ်တင်များရတယ်လို့ခံစားရလဲဗာရင်များလေ့လာသင်လို့ရလ ခိုင်လူငယ်တရားအနေတော်လကောက်ပေါ့နော်အဲနောက်ပြီးတော့ဒီတိုင်းသားခွင့်ရေးတွေကိုသူမြင်ရရှိအောင်ကြိုးစားနေတဲ့မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်မဟာမိတ်အဖွဲ့ရဲ့ဒီခိုင်လူငယ်တို့အနေပဲကျွန်တော်ဖြည့်တောက်ပေးပါတယ်ခင်ဗျာအမေကအမေကဆိုရဒီအစီအစဉ်လေးအပေါ်မှာကျွန်တော်အများကြီးကြိုဆိုပါတယ်ဟိုကျွန်တော်တို့အများကြီးကျွန်တော်တို့လည်းအများကြီးအကျိုးရှိတဲ့ဟိုခရီးတစ်ခုဖြစ်တယ်အဲနောက်ပြီးတော့အထူးကျေးဇူးတရားနာကပါလေဆိုတော့ဟိုမြတ်သောအချင်းကဒီမြန်မာနိုင်ငံရေးစီးပွဲဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဒီအစိုးရ level ပေါ့နော်ဒီနိုင်ငံအစင်းစင်းကြတဲ့အခါမှာတကယ်ကိုလုံခဲ့ရှင်ကြီးတယ်နောက်ပြီးတော့အစိုးရဘက်ကဆိုလို့ရှိရင်လည်းတကယ်ဒီဝင်းချနာအကြီးပွဲအဆင့်တွေကိုပဲတူးတူးဆင်းကြတာကြတာပေါ့နော်အခုလိုမျိုးဒီအောက်ရှေ့ဒီတမလူကိုင်းနေတဲ့ဒီဒေတာခန့်ကျွန်တော်တို့လူငယ်တွေအထီးကိုသူတို့ကဖိတ်ကြပြီးတော့မှဒေတာခန့်အောက်ရှိလူထုရဲ့အသင်ကိုစားပြုနေတော့တဲ့ဒီတိုင်းသားတွေလက်ဖြစ်တဲ့အဲ့လိုမျိုးအဆင့်အထိကိုသူတို့ဆင်းရဲပြတာကတော့ကျွန်တော်အရင်ကြီးကိုကြိုဆိုရဲကျွန်တော်တို့ဒီတွေ့တဲ့အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကိုလုံနေတဲ့ဒီတိုင်းသားဒေတာဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ကောဒီအခုသူတင်ကြပို့ချပေးတဲ့တင်နာနေရနေပြီးတော့ဘလူများအထောက်ကူပြုမလဲ
โอเคครับเนี่ยကျွန်တော်တို့ဒီမှာလိလတ်တင်ရရှိတာကပါလေဆိုတော့ဒီပြည်နေဒီမှာကသူပြည်နေအလိုက်ပြည်နေအစင်းမှာလုဆောင်နေတဲ့အဖွဲ့အစည်းလေးတွေရှိတယ်အဲတော့ပြည်နေအစင်းအကူထောက်ပံ့နေတဲ့အစိုးရအေဂျင်စီတွေရှိတယ်အဲ့တော့ကျွန်တော်နိုင်ငံမှာကကြတော့အဲဒီလောလောဆယ်မှာဒီဘူရှုကိုင်မုံကများနေသေးတယ်ပေါ့နော်ဒီစီးပွားရေးကဏ္ဍဒီမှာကအဲနောက်ပြီးတော့ဒီတော့ရှင်နာကလည်း Federalizing ဆိုတဲ့ခါကြတော့ဟိုတချင်ချင်းမှာများအဲကျွန်တော်တို့တိုင်းဒေသတွေတာမှာရှိနေတဲ့ဒီသဘောတည်းစတာတွေနောက်ပြီးတော့တိုင်းဒေသတွေမှာရှိတဲ့သဘောအရင်းအမြစ်တွေနောက်လူဆွေးအားတွေဒါတွေကိုတုံးပြီးတော့ကျွန်တော်တို့ကဒီတိုင်းနဲ့ပြည်နေပြည်မှာအကုန်လုံးညီညွတ်ဟန်ချင်းညီညီဟိုတူတက်ဖွင့်ဖွင့်ရရှိဖို့အတွက်ကိုတော့ဟိုဒါအများကြီးအထောက်အပံ့ပေးမယ်လို့ကျွန်တော်ထင်တယ် အဲကျွန်တော်တို့အနေနဲ့လည်းပဲဒီကိစ္စတွေအတွေ့ကိုအစိုးရဘက်ကကျွန်တော်တို့အခုလေးပဲကျွန်တော်တို့လည်းအစိုးရဘက်ကနေပြီးတော့ဒီအရာရှိကြီးတွေပါလာတယ်အဲနောက်ပြည်တွင်းကိုပြောင်းတဲ့ခါကျတော့လည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့အစိုးရ advocacy လို့ပို့အတွေ့ကျွန်တော်တို့အခွင့်အရေးတွေဖြစ်ပေါ်စေတယ်နောက်ပြီးတော့မှတခြားသောဒီအခွင့်အရေးဒီလိုမျိုးအခွင့်အရေးတွေကိုနောက်ထပ်တိုင်သက်လူငယ်တွေအရှိဖို့အတွက်ကိုလည်းပဲဟိုကျွန်တော်တို့အတွက်ဟိုလက်ကြောင်းတစ်ခုအရှိတယ်လို့ကျွန်တော်ယုံကြည်တယ်ခင်ဗျအ
ဲ့တော့ကိုစောစောထွန်းအခုပြန်သွားလို့ရှိရင်ရောအခုမြန်မာနိုင်ငံလုံးဆိုင်တိုင်သက်လူငယ်အဖွဲ့မှာပဲဆက်ပြီးတော့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေဆက်လုပ်မယ်ပေါ့အဲ့ဒီတိုင်းပဲဆက်သွားမှာလား
ကျွန်တော်အဲ့ဒီမြန်မာနိုင်ငံလုံးဆိုင်တိုင်သက်လူငယ်များမဟာမိတ်ကကြတော့ဒီ60ဆောင်တဲ့အပိုင်းပဲဖြစ်တဲ့အခါကြတော့ဟိုအဲ့ဒီမှာကကျွန်တော်တို့အချိန်သိပ်ပေးစရာမလိုဘူးခင်ဗျအဲကျွန်တော်အနေနဲ့ကတော့ဒီကပြန်တော့ပြီးပြီဆိုလို့ရှိရင်တော့ကျွန်တော်ကဒီစီးပွားရေးကိုလည်းပဲဒီအတွေ့အကြုံရှိခဲ့မှုတယ်နောက်ပြီးတော့ဖွံ့ဖြိုးရေးကိုလည်းလုပ်ခဲ့မှုတယ်ဖြစ်တယ်အဲကိုရဲ့ဒီဘက်ကောင်ကလည်းပဲစီးပွားရေးမီဒီယာနယ်ပဲကြောင်းပြီးတာဆိုတော့ကျွန်တော်တို့နဲ့ဒီတခြားစိတ်ဝင်စားတဲ့ပြင်ကျင်တဲ့အတွေ့အကြုံရှိတဲ့ဒီစီးပွားရေးပိုင်းဆိုင်ရာမှာနေဆဲတဲ့လူငယ်တွေနဲ့ဆက်စပ်ပြီးတော့ဒီအခုလိုမျိုးကျွန်တော်တို့နိုင်ငံရဲ့ဒီစီးပွားဖွံ့ဖြိုးမှုအစပိုင်းကာလမှာအဲပေပကူညီစရာတွေကိုဘယ်လိုကူညီရမလဲဆိုတော့ဒီအကျင့်ပေးတာမျိုးပေပကူညီတာမျိုးအဲအဲ့လိုမျိုးဟိုဒီအုပ်စုလေးတွေဖွဲ့ပြီးတော့လှုပ်ဆောင်မလားလို့တော့ကျွန်တော်စကူထားတယ်ခင်ဗျာ
ကိုစောစောထွန်းရင်စီးပွားရေးလုပ်ငန်းလုပ်ပြီဆိုလို့ရှိရင်ဘယ်လိုများစဉ်းစားပြီးလုပ်မလဲဘယ်လိုစီးပွားရေးလုပ်ငန်းကိုဟိုလုပ်ခဲ့တာလဲအတွေ့အကြုံရှိတယ်ဆိုတော့ဥပမာကျွန်တော်ဆလိုချင်တာကတော့ဖွံ့ဖြိုးရေးနဲ့စီးပွားရေးလုပ်ငန်းနဲ့နှစ်ခုကိုတွဲလိုက်တဲ့အခါဒါအမတန်ကောင်းတဲ့ဒီပေါင်းစပ်မှုပေါ့နော်ဟိုကိုလုပ်တဲ့စီးပွားရေးဟာဟိုလူတွေအလုပ်ကန်ရမယ်ဒေသဖွံ့ဖြိုးရေးအတွက်လည်းအထောက်အကူပြုမယ်ဆိုတဲ့ဟာမျိုးအဲ့ဒါနဲ့တဟဇာတာဖြစ်တဲ့ပုံစံမျိုးလမ်းကြောင်းပေါ်ရောက်သွားတဲ့အခါကျတော့ကိုစိုးစိုးတုန်းကဘလို့များစဉ်းစားထားတာလဲ
ကျွန်တော်ရဲ့ဒီစီးပွားရေးပိုင်းဆိုင်ရာဒီလူဆောင်ခေခူတဲ့ဟာတွေကပါလဲဆိုတော့အဲကျွန်တော်ကတရုတ်မြန်မာနေဆဲမှာတော်ပြီးတော့မှ import export ပေါ်လဲဒီတရုတ်ကုမ္ပဏီတွေကိုမြန်မာနိုင်ငံထွက်ပြီးတော့တခြားကျွန်တော်တို့လူခိုင်ပြည်တစ်ဖက်မှာဘင်္ဂလားဒေ့ရှ်ကိုဒီပေါ်ရောက်ဆက်တဲ့ဒီလူငယ်ကြီးတို့ခုမှကျွန်တော်ကဝတ်ထည့်နေလုပ်ခဲ့ခူတယ်အဲအဲ့လိုအတွေ့အကြုံကျွန်တော်မှရှိတယ်အဲနောက်ပြီးတော့မှဒီစစပြောတဲ့ဒီ microphone project နဲ့ဆက်ဆက်ပြီးတော့မှဒီကိုဒေတာတွေမှရှိနေတဲ့ဒီလုပ်ငန်းငယ်သမားတွေတော်တော်သူတွေသမားတွေအဲနောက်ပြီးတော့အောက်ရှိလူတွေရဲ့ရုပ်ငယ်ကြိုးစားခဲ့ရတဲ့လုပ်ငန်းတွေဒါတွေကိုကျွန်တော်ကအတွေ့အကြုံတစ်ခုအတိုက်အခါတစ်ခုရခဲ့တာပေါ့လေနော်အဲ့တော့ဒီအနေထားပုံမူတည်ပြီးတော့မှကျွန်တော်ကနောက်ပိုင်းကျွန်တော်ရဲ့လုပ်ငန်းတွေကျွန်တော်လုပ်တဲ့လုပ်ငန်းတွေကိုဟိုဒီကျွန်တော်ရဲ့အတွေ့အကြုံတွေနောက်ဒီပကိစင်ကအတွေ့အကြုံတွေယူပြီးတော့မှနောက်အခုလိုမျိုးဒီအခုဒီမှာရှိနေတဲ့ဒီဖွံ့ဖြိုးရေးအလားအလာတွေပေါ့လေအခုလိုမျိုးဒီတရုတ်နိုင်ငံတော်ပြီးတော့မှဒီကျွန်တော်တို့သမ္မတကြီးကတရုတ်အစိုးရနဲ့တဖို့လူဆွေးနွေးတာရှိတယ်အဲနောက်ပြီးတော့မှတခါနောက်ပိုင်းတခြားနိုင်ငံကြီးတွေကလည်းပဲအခုလိုမျိုးဟိုဒေတာတွေဖွံ့ဖြိုးမှုလုပ်ငန်းတွေစီးပွားရေးလုပ်ငန်းတွေကိုလုပ်လာတဲ့အခါမှာကျွန်တော်တို့ကပြည်သူကိုဗဟိုပြုပြီးတော့မှဒေတာခင်ပြည်သူအချို့ကိုကြည့်ပြီးတော့မှစဉ်းစားပေးတဲ့ဒီအကုန်လုံးကိုပေပေါ့ဆုံးကစဉ်းစားသုံးသပ်ပေးတဲ့ဒီလုပ်ငန်းတွေဖြစ်လာဖို့အတွက်ပေါ့လေကျွန်တော်တို့တွေတမရှိနေတဲ့တခြားသောလုပ်ငန်းရှင်တွေကိုလည်းပဲကျွန်တော်တို့ဒါတွေကိုပြင်ကျွန်တော်တို့အတွေ့အကြုံတွေကိုပြင်ပြီးတော့ရှိဟိုမျှဝေပေးမယ်အဲသူတို့အစိုးရနဲ့ဆက်ဆက်ပြီးတော့မှတော့လကောက်နိုင်ငံတကာစီးပွားလုပ်ငန်းရှင်ဆက်ဆက်ပြီးတော့လုပ်ပိုင်နိုင်အောင်တော့လကောက်ကျွန်တော်တို့အနေနဲ့အတင်းနဲ့ဆုံးချိုးစားပြီးတော့ပေါင်းကူညီတော့မယ်လို့ဆုမထားပါတယ်ခင်ဗျာ
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီအစီအစဉ်ကိုအပတ်စဉ်တင်းနှင်းလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရယ
်သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလမ်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွင်းမှာကုန်သွယ်မှုလမ်းကြောင်းတွေချက်ထွင်မှုကြိုးပမ်းနေပါတယ်ဒေသတွင်းမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစံတွေပိုများလာမဲ့21ရာစုပိုးလမ်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများပြောင်းလဲနိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတိမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-2 3852994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အပန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်။
VOA မြန်မာပိုင်းအစီအစဉ်ရဲ့တရိုက်လေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနက်ဖြန်အင်္ဂါနေ့ည9:00နာရီတရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသည်များအစီအစဉ်ရဲ့အလဲပါမဆုမျက်မုံကအစီအစဉ်တင်ဆက်ထားပါတယ်။နိုင်ငံရခြားကိုခီးသွားတဲ့အခါအင်တာနက်ဆက်သွယ်မှုရှိနေရင်တိတ်ကိုခီးရောက်တယ်ဆိုတာခုခေတ်မှာအထူးအထွေပြောပြနေကြမလို့တော့ပါဘူး။ရောက်နေတဲ့နေရာနာမှာဘလို့စိတ်ဝင်စားစရာတွေရှိတယ်လဲသိအောင်လုပ်တာ။ကိုသွားချင်တဲ့နေရာအတွက် Google Map မြေပုံကြည့်တာ။လင်းရင်ခီးအတွက် Online Check-in လုပ်တာစသဖြင့်အင်တာနက်သုံးပြီး Online ပေါ်မှာလုပ်လို့ရတာတွေအများကြီးပါ။ဒါပေမဲ့တခြားနိုင်ငံရောက်နေချိန်မျိုးမှာအင်တာနက်ကိုအကန့်အသတ်မရှိသုံးနိုင်ဖို့ဆိုရင် Roaming အဖိုးအခါတွေကနည်းလာတာတော့မဟုတ်ပါဘူး။အဲဒါကြောင့်ဟောင်ကောင်အခြေစိုက် Tink Labs ဆိုတဲ့ဟိုတယ်ကဟိုတယ်ရီမှာလာတဲတဲ့ဧည့်သည်တွေအတွက်အသုံးဝင်မဲ့ Handy ဆိုတဲ့ smartphone ကိုထွင်ခဲ့ပါတယ်။ဧည့်သည်တွေအနေနဲ့အကန့်အသတ်မရှိ internet သုံးနိုင်သလိုပြည်ရင်းပြည်ပကိုဖုန်းခေါ်လို့ရတဲ့ Handy ဖုန်းတွေကိုအခု2019ခုနှစ်မကုန်ခင်ကမ္ဘာတစ်ဝန်းကဟိုတယ်အခန်းပေါင်းတသန်းမှာတက်ဆင်အသုံးပြုနိုင်ဖို့ရည်ရွယ်ထားတယ်လို့ Tink Labs company ကပြောပါတယ်
။ The device here is sittingin the hotel room when the guest checks in. So the guest checks in, walks into the hotel room, finds the device there.
Hotel guest ကိုဧည့်သည်ဝင်လိုက်တာနဲ့ smartphone ကအခန်းထဲမှာအသင်းရှိနေမှာပါ။ဒီဖုန်းနဲ့အကန့်အသတ်ရှိဖုန်းခေါ်လို့ရမယ်။ internet သုံးလို့ရမယ်။မြို့ထဲလျှောက်သွားတဲ့အခါယူသွားနိုင်မယ်။မြို့နဲ့ပတ်သက်တဲ့အလန်းညုံအပြင်တခြားသုံးဝင်တဲ့အချက်လက်တွေအားလုံးကိုဒီပေါ်မှာကြည့်နိုင်ရှာနိုင်မှာပါ
။ဒါကတော့ Tink Labs company ကတာဝန်ရှိသူတယောက်ဖြစ်တဲ့ Phil Yuan ဖြစ်ပါတယ်။တကယ်တော့ Tink Labs ကဟိုတယ်ရီမှာသုံးဖို့ handy phone တွေကိုစလုပ်ခဲ့တာ2012ခုနှစ်ထဲကဖြစ်ပါတယ်။အခုဆိုရင်စင်ကာပူဟောင်ကောင်အပါအဝင်ကမ္ဘာမြို့ကြီးပေါင်း20ကဟိုတယ်ရီမှာသူတို့ရဲ့ဟိုတယ်ဝန်ဆောင်မှုတစ်ခုအဖြစ်နဲ့ handy phone တွေကိုထည့်သွင်းသုံးနေကြပါပြီ။လန်ဒန်မြို့မှာရှိတဲ့ဟိုတယ်စုစုပေါင်းတွေက25ရာခိုင်နှုန်းလောက်က handy phone တွေသုံးနေပြီလို့ Tink Labs ကပြောပါတယ်။အဲ့ဒီထဲမှာကျဲ3ဘွင့်ကနေကျဲ5ဘွင့်ဟိုတယ်ကြီးတွေအထိပါပါတယ်။2019ခုနှစ်မကုန်ခင်ဟိုတယ်ဂမ်ပေါင်းတသန်းမှာ Handy Lab ဖုန်းတွေတက်ဆင်နိုင်ဖို့မျှော်လင့်ထားတဲ့အထဲမှာ၅သိန်းကဥရောပဟိုတယ်တွေမှာဖြစ်ပါတယ်။ Handy ဖုန်းတွေ၃ခွင့်ဟိုတယ်တွေက Tink Labs ကိုဘလောက်ပေးရတယ်လဲဆိုတာထုတ်ဖော်မပြောပေမဲ့တေချာတာကတော့ Handy ဖုန်းရှိတဲ့ဟိုတယ်မှာတဲခိုသူတွေအနေနဲ့ကကိုတဲတဲ့ဟိုတယ်ကဝန်ဆောင်မှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့အခမဲ့သုံးနိုင်မှာဖြစ်ပါတယ်။နိုင်ငံရခြားကဧည့်သည်တွေအတွက်ဖုန်းကအင်တာနက်သုံးကတွေပူပန်နေစရာမလိုပဲသုံးနိုင်ကြမှာဖြစ်တယ်လို့ဟိုတယ်အတွက်လည်းအကျိုးတော့မနေလှပါဘူး။သူထက်ကပေးနိုင်တဲ့ဝန်ဆောင်မှုကိုပြန်ဆိုင်နေကြရတဲ့အချိန်မှာတခြားပြိုင်ဘက်ဟိုတယ်တွေထက် handy ဖုန်းတွေကြောင့်တပန်းတာနိုင်ပါတယ်။ဒါအပြင် handy ဖုန်းကတဆင့်ဧည့်သည်တွေနဲ့ဟိုတယ်ကြားမှာပို့ပြီးလွယ်လွယ်ကူကူချိတ်ဆက်ဆက်သွယ်နိုင်ပါတယ်။ဟိုတယ်မှာဘလို့ဝန်ဆောင်မှုတွေရှိသလဲအထူးလျှော့ဈေးဝန်ဆောင်မှုတွေပေးနေတယ်လဲဆိုတာကို handy phone ကနေတဆင့်ဧည့်သည်တွေသိအောင်လုပ်နိုင်ပါတယ် handy phone တွေကြောင့် hotel တွေအနေနဲ့ဝန်ဆောင်မှုကရတဲ့ပြန်မြဝင်ငွေ20ရာခိုင်နှုန်းထက်မနည်းတိုးလာတယ်လို့ Tink Labs ကဆိုထားပါတယ်တကယ်တော့ Tink Labs company ကိုတည်ထောင်ခဲ့တဲ့ Terrace Squad ကခုမှ24နှစ်ပဲရှိပါသေးတယ်ဖုန်းနဲ့ SIM ကတ်တွေကိုဟောင်ကောင်လေဆိပ်မှာငှားတဲ့လုပ်ငန်းနဲ့စားခဲ့ပေမဲ့သိအလုံးမဖြစ်ဘူးဆိုတာသဘောပေါက်တဲ့အတွက်ဟိုတယ်ဂန်းတွေအထိသူ့ရဲ့ဖုန်းတွေကိုအရောက်ပို့မယ်ဆိုပြီး handy ဖုန်းတွေကိုစလုပ်ခဲ့တာပါသူကိုယ်တိုင်နိုင်ငံခြားသွားတဲ့အခါရှောင်းနေတဲ့နိုင်ငံမှာအခမဲ့ wifi internet ဆက်သွယ်မှုဘယ်မှာရှိသလဲဆိုတာလိုက်ရှာခဲ့ရတာကြောင့်သူ့လိုခီးသွားတဲ့အနေနဲ့ဘလောက်ကျနေပြီဆိုတာပူပင်စရာမလိုပဲ wifi internet အခမဲ့သုံးနိုင်မဲ့ဖုန်းမျိုးလုပ်ဖို့အကြံရခဲ့တာလို့ဆိုပါတယ
် The idea behind the device is to have the traveler always travel like a local. I do not have to worry aboutcalls or roaming or anything like that.
ဒီတွေနေနဲ့မျိုးကန်တွေလို့သွာလာနိုင်ရမယ်ဆိုတဲ့ရွေးချက်နဲ့ဒါကိုလုပ်ရတာပါ။ဖုန်းခေါ်ကတော့အင်တာနက်သုံးကားတို့အတွက်ပူပန်နေစရာမလိုအောင်ပါ။ဟိုတယ်ကနေရောက်တာနဲ့ဒီ smartphone ကိုသုံးလို့ရမယ်။ဟိုတယ်နဲ့ပတ်သက်တဲ့အချက်လက်တွေမျိုးနဲ့ပတ်သက်တဲ့အသိစရာတွေအားလုံးကိုသိနိုင်မယ်။ဘာတွေလုပ်လို့ရတယ်၊ဘာစားစရာဆိုင်တွေရှိတယ်၊ဘယ်မှာဈေးဝယ်နိုင်မယ်ဆိုတာအားလုံးသိနိုင်မှာပါ။
handy smartphone တွေကို Foxconn phone company ကထုတ်လုပ်တာဖြစ်ပါတယ်။အခုလက်ရှိနောက်ဆုံးပေါ် smartphone တွေထဲနည်းနည်းပိုထူပြီးနည်းနည်းပိုလေးတယ်လို့နောက်ဆုံးပေါ် electronics ပစ္စည်းတွေအကြောင်းသုံးသပ်ရေးသားတဲ့ CNET ရဲ့စာမျက်နှာတစ်ခုထဲမှာရေးထားပါတယ်။ဖုန်းနဲ့ပတ်တဲ့ operating စနစ်ကတော့ Android စနစ်ကိုအခြေခံပြုပြင်ထားတဲ့ handy စနစ်ဖြစ်ပါတယ်။အဲ့ဒါတွေအတွက်အသုံးဝင်မဲ့ WhatsApp တို့ Google Map တို့လို app တွေကိုဖုန်းထဲမှာထည့်ထားပေးတဲ့အပြင်အဲ့ဒါတွေအနေနဲ့လည်းကိုယ်အတွက်အသုံးဝင်နိုင်မဲ့ application တွေကိုထည့်နိုင်မှာဖြစ်ပါတယ်။အဲ့ဒါအခန်းပြန်အပ်တာနဲ့ဖုန်းထဲမှာရှိသမျှသူနဲ့ဆိုင်တဲ့အချက်အလက်အလုံးကိုဟိုတယ်ကဖျက်ပစ်ပေးတယ်လို့ဆိုပါတယ်။အခုလိုဟိုတယ်တွေမှာ handy phone တွေကိုသုံးနိုင်ဖို့သက်ဆိုင်ရာနိုင်ငံတွေက mobile ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေနဲ့ Ting Labs ကချိတ်ဆက်ထားပါတယ်။အသုံးပြုဘူးသူတွေပေးတဲ့အကြံတွေအပေါ်မှာအခြေခံပြီးထွင်ထားတဲ့ second generation handy phone တွေကအခုမေလာထဲမှာထွက်မှာဖြစ်ပါတယ်။အဲ့ဒီဖုန်းသစ်တွေထဲမှာ feature အသစ်တွေလည်းထည့်ထားပါတယ်
။ When integrated with the hotel system, this device, when you take it out, it can act as a room key.
အရေးကြီးဆုံးတစ်ချက်ကတော့ဒီ smartphone ကကိုယ် hotel ခန်းတော်လို့လည်းသုံးလို့ရမယ့်အချက်ပါ။ hotel ရဲ့စနစ်နဲ့ဆက်ထားတဲ့အတွက်ဆက်ကိုယူလိုက်ပြီးဆိုတာနဲ့အခန်းတော်လို့သုံးလို့ရသွားပါပြီ။ခန်းထဲကလိုက်ကအဖွင့်ပိတ်အပူအေးမီးရောင်အလင်းအမှောင်အားလုံးအတွက်အဝေးထိန်း remote control လို့လည်းသုံးလို့ရပါတယ
် Travel and Leisure's magazine ဆောင်းပါးတစ်ခုထဲမှာတော့ handy phone တွေကခီးသွားဧည့်သည်တွေအတွက်ဘလောက်အသုံးဝင်နိုင်တယ်လဲဆိုတာကိုအကျယ်တဝင့်ရေးပြထားပါတယ် handy phone တွေမှာအင်္ဂလိပ်ဘာသာအပြင်တခြားဘာသာစကားတွေကိုရွေးချယ်နိုင်အောင်လုပ်ပေးထားတဲ့အတွက်နိုင်ငံစုံကဧည့်သည်တွေအတွက်အဆင်ပြေနိုင်တယ်လို့ဆိုထားပါတယ် Sofitel Hyatt W Intercontinental Mandarin Oriental, St. Regis, Ritz-Carlton တို့ဟိုတယ်ကြီးတွေကနေ boutique ဟိုတယ်လေးတွေ service apartment တွေမှာအထူး handy phone တွေကိုသုံးနေကြပါတယ်။ဟိုတယ်တစ်ခုချင်းစီရဲ့လိုအပ်ချက်အပေါ်မှာမူတည်ပြီးတော့မှဒီ handy phone တွေထဲမှာပါတဲ့အချက်လက်တွေကလည်းတစ်ခုနဲ့တစ်ခုမတူပါဘူး။ American ကဟိုတယ်တွေမှာ handy phone တွေကိုသုံးဖို့စားလုပ်နေပြီလို့ပြောပေမဲ့ဘယ်တော့လဲဆိုတာတော့အတိအကျမသိရသေးပါဘူး။handy phone တွေကဟိုတယ်ဧည့်သည်တွေကိုအကန့်အသတ်မရှိ internet သုံးခွင့်ဖုန်းခေါ်ခွင့်ပေးထားတာကြောင့်နိုင်ငံရခြားကိုဖုန်းအကြကြီးခေါ်နေတဲ့ဧည့်သည်မျိုးတွေရှိတဲ့အခါဖုန်းကားတွေအများကြီးပေးခဲ့ရဘူးပေမဲ့တချို့ဧည့်သည်တွေကတော့ handy phone တွေကိုခံမှန်းထားသလောက်မသုံးကြတာမို့ဖုန်းကပေးရမျှပါတယ်လို့ Tink Labs community ထောင်သူ Terence Kwan က CNET website ကိုပြောထားပါတယ်အာရှနဲ့ဥရောပမှာရှိကြတဲ့ဟိုတယ်ပေါင်း1000ကျော်မှသုံးနေပြီဖြစ်တဲ့ handy smartphone တွေကိုသုံးဖို့ပြီးတဲ့ဧည့်သည်ပေါင်းကလည်း12တန်းလောက်ရှိခဲ့ပြီလို့ caterer.com ရဲ့စောင်းပါးထဲမှာရေးထားပါတယ်။ Tink Labs ကတော့အခု2018ခုနှစ်မကုန်ခင်ပါကဘာတဝမ်းကဟိုတယ်ခန်းပေါင်းတစ်တန်းမှာသူတို့ရဲ့ handy phone တွေကိုသုံးနေကြလိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင
်။မဆူမြတ်မောင်ဒီစီစဉ်တင်ဆက်တဲ့ blog ကားရေးပြောသမျှအစီအစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကကသတင်းတူတူထွားထွားကိုမှအေးသနာကျော်ကစူးစီးတင်ဆက်ထားပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်နဲ့ကြော်ရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့အသက်ကြီးလုံးလုံးလူမှုရေးကိစ္စတွေနားပါတော့မယ်ဆိုရဲဗြိတိန်တော်ဝင်မင်းသားကြီးဖိလစ်ပြီးတော့ရုပ်ရှင်ရိုက်တော့မယ်မင်းသမီး Paris Jackson ကဘယ်သူပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူထူထွားတာကိုပြောပြပေးသွားပါမယ်ဗြိတိသျှပြည်မကြီး Elizabeth ရဲ့ကျင်းရတော့ Philip မင်းသားကြီးဟာသူအသက်ကြီးရင်းလာပြီဖြစ်လို့တိတ်ကြကြမတ်တမရနိုင်ဘူးလူမှုရေးလုပ်ငန်းတွေကနေအနားယူတော့မယ်လို့ဂျီကာမောကနဲ့ဒီလာဇန်ကလည်းကျင်းရသွားခဲ့ပါတယ်Edinburgh မြို့သားကြီးလိုလေလူသိများတဲ့ Philip မင်းသားကြီးဟာဘီယမာကြီးရဲ့65မီတာနန်းသက်တစ်ချောင်းလုံးဘီယမာကြီးအပားကနေပါပါရမီဖြည့်ခဲ့သူဖြစ်ပြီးတော့ဘီယမာကြီးကသူ့ရဲ့ခမောဟာသူ့ကိုခွန်အားတွေပေးသူဖြစ်တဲ့အသက်ရှင်စေဖြစ်တယ်လို့ပြောထားတာပါဘီယမာကြီးရဲ့အတူ Saint James နန်းတော်ကအခမ်းအနားတစ်ခုမှာအပြည့်တက်ထဲကကြောက်ကသူ့အနားယူတော့မှမလို့စိတ်မကောင်းဖြစ်ရတဲ့အကြောင်းပြောတော့သူကတိတ်ပြီးတော့ကြာကြာမတ်တက်မရက်နိုင်ပါဘူးလို့မဆိုင်မတော်ပြင်ဖြေခဲ့ပါတယ်ဘက်ကီဟမ်နန်တော်မှာတော်ဝင်မိသားစုရဲ့ထိတ်တဲအရာရှိတွေအစည်းအဝေးပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့အခုလို Philip မင်းသားကြီးအနားယူရမယ့်ကြေညာချက်ထွက်လာတာပါအဲ့အစည်းအဝေးကြောင့်ပဲသတင်းမီဒီယာတွေထဲမှာတော်ဝင်မိသားစုတွေကသူတို့ရဲ့ကျန်းမာရေးတခုခုများဖြစ်သလားဆိုတဲ့ကောလာဟာလာတွေလည်းထွက်လာခဲ့ပါတယ်
ဒါမဲ့လည်းဘီယမာကြီးအတွက်ရောနောက်လာမှာတက်တော်96ချောင်းနဲ့ပြည်တော်မယ်ကျင်းရတော့ဖိလစ်ပြည်ကျမ်းမာကြီးအတွက်ရောဘာမှစိုးရင်စရာမရှိဘူးလို့ဒီတော်ဝင်မိသားစုနဲ့နေဆက်တဲ့တရင်ရွက်ကအဆိုပါတယ်။ထောက်900လေးဆယ်ခုနှစ်ကုနှစ်ဝက်စ်မင်စတာဘုရားကျောင်းမှာဆူရီးယားရစ်ပတ်လက်ထက်ခဲ့ကြတဲ့ဘီယမာကြီးနဲ့ကျင်းရတော့ဖိလစ်တို့ဟာလာမယ့်နိုဝင်ဘာလမှာတော့နှစ်ခုနှစ်ဆယ်
င်မင်းသမီးတောင်လောက်တော့မယ်လို့မေလာဇန်ကပဲ Variety Magazine ကပြောသွားပါတယ်။သူကဒါရိုက်တာ Nash Ackerden ရိုက်ကူးတဲ့ရုပ်ရှင်ထဲမှာမင်းသား David Oyelowo နဲ့တွဲဖက်ပြီးတော့ခက်ဟော့ဟော့အသက်20ကျော်မိန်းကလေးဖြစ်တဲ့တရုတ်ဆောင်မှာပါ။ Gary Jackson ဟာ Michael Jackson ရဲ့ကလေးသုံးယောက်ထဲမှာအကြီးဆုံးသမီးဖြစ်ပြီးတော့2009ခုနှစ်မှာသူတို့အဖေ Michael Jackson ကွယ်လွန်တော့မောင်နှမနှစ်ယောက်ဖြစ်တဲ့ Prince Michael ရဲ့Prince Michael နံပါတ်2ရဲ့နဲ့အတူဆန်းခဲ့တာပါ။ချုံဆောင်လေးလိုလဲအိမ်နာမည်တွင်တဲ့ Paris Jackson ဟာတရားရုံးရဲ့အမိန့်အရ Michael Jackson ရဲ့အမိခင်ဖြစ်တဲ့သူတို့ရဲ့အဖွာအသက်83နှစ်အရွယ် Catherine Jackson ပြီးတော့ Michael Jackson ရဲ့အကိုအကြီး Tito ရဲ့ကလေးဖြစ်တဲ့သူတို့နဲ့လည်းမောင်နှမဝမ်းခွဲတော်တဲ့ TJ Jackson တို့နဲ့အတူနေကြပါတယ်Paris Jackson ရဲ့မိခင်ရင်းဖြစ်တဲ့ Davy Rowe နဲ့ Michael Jackson တို့က1996ခုနှစ်ကနေ1999ခုနှစ်အထိလက်ထပ်ထင်းများပေါင်းသင်ခဲ့ပြီးတော့သူတို့ကွဲကွာသွားကြတော့နှစ်ဦးသဘောတူထားခဲ့တဲ့အတိုင်းကလေးတွေကိုဖခင်ဖြစ်တဲ့ Michael Jackson ကအဆက်ဆက်အရာရာစောင့်ရှောက်မွေးမြူခဲ့ပါလိမ့်ရှင်ဒီတော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့မနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet. Take it on the side and brown bread.
မအေးတန်တာကျော်စီစဉ်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလွှာစီစဉ်ဖြစ်ပါတယ်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရစီစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့ Technoland Company ကကွန်ပျူတာရောင်းဝယ်ရေးဝန်ထမ်းတယောက်အဖြစ်အလုပ်လုပ်နေတဲ့ကိုသိန်းစိုးရဲ့ယုံကြည်ရကိုနားဆင်ကြားပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရဲ့ရှင်။
ငါမှလှုပ်ရှားတာပေါ့နော်။ငါညာပါကျတော့ကွန်ပျူတာနဲ့ပတ်သက်ပြီး IDPC လေးကိုကျွန်တော်စသိရတဲ့အချိန်မှာကျွန်တော်ယူဆပါတာအဲ IDPC လေးတွေပေါ့။အစားတော့ကျွန်တော်ဝင်ရတာတော့ကျွန်တော်ဟိုကွန်ပျူတာစာပြတင်ပြီးတရားဖြစ်ရှင်တယ်ပေါ့နော်။အဲလိုမျိုးဖြုံကြီးရတဲ့ကျွန်တော်ဝင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်မှဘာပညာမှမရှိသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ဘဝကိုဘာနဲ့စခဲ့ရလဲကျွန်တော် safe person တယောက်နေတယ်စခဲ့ရတယ်ပေါ့နော်။ safe person တယောက်နေတယ်စခဲ့ရဆိုတော့အများကြီးပေါ့နော်ကျွန်တော်မသိတဲ့ပစ္စည်းတွေဟို personal use ပစ္စည်းလောက်ကတော့ဟိုလိုင်းပြရပါတော့။ဒါနဲ့တကယ်တကယ်ကားကမှစားပြပေးတဲ့အခါမျိုးမှာတော့ကျွန်တော်ကခက်ခဲအများကြီးတွေ့ရတယ်။အဲအဲ့ဒီကနေစပြီးတော့မှကျွန်တော်လုံရင်းလုံရင်းနဲ့ပေါ့နော်။ကျွန်တော်အခုဒီအန်ဒီစီကကျင်နေခဲ့ရဆိုရင်တော့၄-၅နှစ်ဝင်ကျင်တော့ရှိပြီပေါ့။အဲကျော်ဒီကမှာပဲပြင်းပြခဲ့တယ်။ကျွန်တော်ဒီကမှာတနန်းတွေပါတက်ပြီးတော့ကျွန်တော်တက်နီရှင်တယောက်ထည့်အောင်ပေါ့နော်လုပ်ခဲ့တယ်။ဒါမဲ့ကွန်မြူနီကတော့ကျွန်တော်အခွင့်မသာခဲ့ဘူး။ဘာလို့ကျွန်တော်ဝင်တဲ့အချိန်တော့ကျတော့ကျွန်တော်ဈေးပေါ်နေဝင်တဲ့အချိန်ကတော့ဈေးနဲ့တော့လုံနေရတယ်။ဟုတ်ကဲ့ကျွန်တော်ကဒီတယ်လီဗီဇန်ပြောက်ဖြစ်ဖို့ဆိုတာတက်ပေါ့နော်။ဒီချက်မလုံးဝလည်းကျွန်တော်ဈာထဲမှာတခြားအဖြစ်စီကျွန်တော်ပြီးလာတယ်။အာဒီထဲမှာပဲကျွန်တော်အော်ဒီငါလုံးလုံးနေတယ်။ကျွန်တော်ဒီထဲမှာအင်ကမင်းကဟိုဝန်ထမ်းတယောက်မျိုးဆိုတော့မလုံးတော့ဘူးပေါ့နော်။ဒါမှမဟုတ်လည်းကျွန်တော်ဒီထဲကဘာအကျိုးမြတ်ကြီးလဲဆိုတော့အကျွန်တော်ကကာဆန်မှာစားပြစ်ပေးရလीကာဆန်မှာစားပြစ်ပေးရဆိုတော့အာဒီထဲမှာလူပေါင်းစုံနဲ့ဆက်ဆံရတယ်။ကျွန်တော်အဲ့ဒီ public relationship ဆိုတဲ့ကျွန်တော်ဒီများဒီနဲ့ဆက်ဆံနေပူပေါင်းမှုတွေကျွန်တော်ကြည့်ရပါတော့နော်ဒီကမ်းတာဖြစ်ပြီးသားကကာကမာရှိတယ်အဲဒီကားထဲမှာမဟုတ်ပြင်းပြင်းထန်ထန်နဲ့ကာကမာရှိတယ်နော်ဘာမှမသိနားမလဲဘူးအတချို့ကတော့လည်းနားလည်ပြီးအတက်လွန်နေတဲ့လူတွေပေါ့နော်အဲဟိုပါကြီးတတ်သွားပြီးဒီကြီးမျိုးလုံးတုံးနေတဲ့လူတွေအဲ့လိုလူမျိုးတွေကြားမှာကစကားတွေအမျိုးမျိုးတချို့ကတော့လည်းဘောဓာရီသားတွေရန်ထွက်ပြီးတော့လာကာကမာတွေအဲဒီလိုကြီးနေတဲ့ပုံစံမျိုးပေါ့နော်အဲ့လိုမျိုးလည်းပါတယ်အဲအဲ့ဒါတော့ကျွန်တော်ကြည့်ရတဲ့အချိန်မှာကျွန်တော်ဘာဖြစ်သွားလဲဆိုတော့ဒီညာကောအဲကျွန်တော် management အပိုင်းမှာပုံပြီးစိတ်ဝင်စားလာတယ်ပေါ့နော်အလူတွေနဲ့ဒီလိုတွေဘယ်လိုဆက်ဆံရလဲသူတွေနည်းနည်းလေးနဲ့ပြောင်းတာလေးနားလေလားအာဒီချိန်မှာကျွန်တော်ကလည်းဘယ်လိုပြန်မှချုပ်ရက်ပြီးကြအောင်ဆိုတော့ဟိုးအောက်ချီဘဝဆာပြီးတယ်လည်းလောက်လာခဲ့တာလေဒီနေ့ဒီချိန်မှာကျွန်တော်အတွက်ကဟိုအောင်မြင်တဲ့ဘဝဆိုတော့မရသေးဘူးလေကျွန်တော်မှတော့အပြည့်အစုံကောင်းပြီးအများကြီးရခဲ့တယ် ကျွန်တော်ကလည်းညမလဲကျွန်တော်လူလူမောင်းတဲ့ဆက်ဆံတဲ့အတွက်ကြောင့်လို့အဲ့လိုမျိုးပေါ့နော်ကျွန်တော်ကဗမာလုံးလုံးအလုပ်လုပ်ကြတဲ့စီစဉ်လာထားပြီးတော့လုပ်တယ်အဲဒီမှာဆိုရင်လည်းကျွန်တော်အလုပ်ကိုဘာဖြစ်ဖြစ်အလုပ်လာတာပေးရမယ်တန်ဟာကျွန်တော်ဘက်ကလည်းစီစဉ်လာထားပြီးတော့ပို့ပြီးတော့လုပ်ပေးရတော့ဒီကတော့ကျွန်တော်ယုံကြည်ချက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့ဗုဒ္ ကျွန်တော်ကအားလေးပဲရုံကြည့်ရတယ်ဒီအန်ဒီစီးရင်ကကျွန်တော်ကျင်းနေတဲ့ဟာကိစ္စကိုလည်းကျွန်တော်ချက်ပြီးတော့ဒီတော့ပို့ပြီးကျွန်တော်ကောင်းတဲ့ကောင်းအောင်ပါနော်ကျွန်တော်အွန်လိုင်းနေပြီးတော့ဆက်ချက်ဒီလည်းလုပ်တယ်အများကြီးပို့ကောင်းကျွန်တော်လုပ်ဖို့ရှိတယ်ဒါပေမဲ့ဟိုအခွင့်အရေးမပေးသေးတဲ့အခါမျိုးကြတော့ကျွန်တော်လည်းရန်လေးပဲလေပတ်နေတာပါနော်နောက်လည်းကျွန်တော်ကျွန်တော်ဖြူချာပါန
တ်စင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမောဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနားစားအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါ VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေမကြာခင်ပြီးဆုံးတော့မှာပါအခုကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတ်တမ်းထိုက်တာပြောပြပေးပါအောင်
ချခိုင်းပြည်နယ်ကြပြည်မျိုးကအိုးအိမ်ဆွန့်ထွက်ပြေးကြရသူတွေကသူတို့အနေနဲ့မြို့ပေါ်ကသူတို့ရဲ့မူရင်းနေရာတွေမှာပဲပြန်ပြီးနေထိုင်လို့ကြတယ်လို့ပြောဆိုလိုက်ပါတယ်။ကြပြည်မျိုးကြောက်တလုံးကဲဆေးစခန်းမှာလက်ရှိနေထိုင်နေကြသူပေါင်း1100ကျော်ရှိပြီးတက်ကြီးရွယ်ဦးတွေအမျိုးသားအမျိုးသမီးအရွယ်ဆုံးနဲ့ကလေးအရွယ်ဆုံးရှိနေတာကို VOA ကစခန်းနဲ့တွားရောက်တွေ့ဆုံမိမြန်းချိန်မှာကိုယ်တိုင်တွေ့ရှိခဲ့ရပါတယ်။ကြောက်တလုံးကဲဆေးစခန်းဟာကိုပြာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကပိတ်သိမ်းမှုအကြံပြုတင်ပြတဲ့အထဲမှာပါတဲ့စခန်းတစ်ခုဖြစ်ပါတယ်။ဒီစခန်းကလူတွေရွှေ့ပြောင်းနေရချထားရေးကိစ္စတက်ဆိုင်ရာခရိုင်အဆင့်အစိုးရတာဝန်ရှိသူတွေနဲ့စခန်းကော်မတီကတာဝန်ရှိသူတွေဒီလ၈ရက်နေ့ကပဲနောက်ဆုံးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းစခန်းကလူတွေကကိုယ်မူရင်းနေရာမှာပဲပြန်နေခြင်းပြီးတာဝန်ရှိသူတွေဘက်ကဒီလိုနေထိုင်ဖို့အဆင်မပြေသေးဘူးလို့ပြောတာကြောင့်အခုချိန်ထိပြေလည်မှုမရသေးပါဘူးရှင်။မြောက်ကိုရီးယားရဲ့ခုနောက်ဆုံးဒုံးကျည်စမ်းသပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမနေ့ပြန်အင်ကာနေ့မှာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားဘက်ကအရင်ကမစမ်းသပ်ဘူးတဲ့ဒုံးကျည်အမျိုးအစားအသစ်တစ်မျိုးကိုမနေ့တနင်္ဂနွေနေ့ကစမ်းသပ်လိုက်ပြီးတဲ့နောက်အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားတို့ကအရေးပေါ်ဆွေးနွေးကြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ကမ္ဘာတစ်လုံးနိုင်ငံပေါင်း150လို့မှလွန်ခဲ့တဲ့3ရက်ကစလို့ပြန့်နှံ့ခဲ့တဲ့ငွေညစ်တဲ့စိုက်ဘာတိုက်ခိုက်ခံရမှုကဒီကနေ့မှတော့ရောပါသက်သာလာပုံရှားပါတယ်။ဒါပေမဲ့ဒီကနေ့ရုံးနေပြန်ဖွင့်တဲ့တနင်္လာနေ့ဖြစ်တာကြောင့်နောက်ထပ်ကွန်ပျူတာထောင်နဲ့ချီတိုက်ခိုက်ခံရတာမှာတော့အများစုကအရှဒေတာကဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကစိုက်ဘာတိုက်ခိုက်ခံရတဲ့ဗြိတိန်ကျန်းမာရေးစနစ်ကတော့ဒီကနေ့တနင်္လာနေ့အထိပြဿနာရှိနေသေးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ငွေညစ်တဲ့စိုက်ဘာတိုက်ခိုက်မှုကိုထိန်းချုပ်ထားနိုင်တယ်လို့အမေရိကန်သမ္မတထရန့်ရဲ့အမိမြေလုံခြုံရေးဆိုင်ရာအကြံပေးကပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးတစ်ကိုတော့အခုချိန်ထိရှာဖွေနေဆဲဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတင်ထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30နဲ့40 48 50နဲ့လိုင်းလာမီတာ190တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြားမှာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနန္ဒလောပ
This program has come to you from the Voice of America, Washington.